Welcome to the Voice of America in Burmese.
Mingla ne ne khima shin. VOA American တဲ့ရဲ့2022ခုနှစ် February 23ရက်ဗုဒ္ဓဘူးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်။ Line Meter 3249တို့အပြင် Line Lab Meter 190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီကနေ့မနေ့အစီအစဉ်အတွက်သတင်းတွေကိုတင်ဆက်တဲ့အခါမှာယူကရိန်းအရေးအမေရိကန်နဲ့အနောက်နိုင်ငံတွေကရုရှားပေါ်ဒဏ်ခတ်အရေးယူလိုက်တဲ့သတင်းမြန်မာစစ်ကောင်စီကိုရုရှားနဲ့တရုတ်လက်နက်ထောက်ပံ့မှုကိုကုလသမဂ္ဂကိုယ်စားလှယ်ကဝေဖန်လိုက်တဲ့သတင်းစတဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့
စစ်ကြောင်းထိုးလာတဲ့စစ်ကောင်စီကဥအောင်ဆန်းဆိုတဲ့လူကအတန်90ကျော်ဝန်းကျင်ပေါ့နော်။သူကနွားကြောင်းနေတာပေါ့။အဲ့လိုနွားကြောင်းနေတဲ့လူကိုသူတို့ဆန်းစီပြီးတော့နှိပ်စက်တယ်
။ဒါကတော့ PDF နဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်နေတဲ့စကိုင်းတိုင်းဒေသဘက်မှာလူနေတချို့မီးရှို့ခံရတဲ့အခြေအနေကိုတင်ပြတဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါ ICJ မှာစစ်ကောင်စီပြောဆိုချက်ကွဲလွဲမှုတွေရှိတယ်လို့ရိုဟင်ဂျာတွေဘက်ကတုံ့ပြန်လိုက်တဲ့အကြောင်းကိုလည်းတင်ပြမှာပါ။နောက်ပိုင်းမှာတော့အင်ဂါညဆွေးနွေးကန်ကဘာတလွားခီးသွားအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုစောင့်မိုးကြောင်နဲ့အတူကျမကပြောပြမှာပါရှင်
။ယူကရိန်းနိုင်ငံအရှိဘက်ကခွဲထွက်ကြောင်ကြေညာထားတဲ့ဒုံနဲ့နဲ့လူဟန်ဒေသတွေကိုတီချာလွတ်လပ်တဲ့နိုင်ငံတွေအဖြစ်ရုရှားသမ္မတဗလာဒီမာပူတင်ကအထူးမှပြုလိုက်တဲ့အပေါ်တုံ့ပြန်တဲ့အနေနဲ့အမေရိကန်နဲ့အနောက်မဟာမိတ်နိုင်ငံတွေကဒဏ်ခတ်ရေးယူမှုတွေကျင်ညာလိုက်ပါတယ်။အမေရိကန်အစိုးရကတော့ရုရှားဘဏ်တစ်ခုနဲ့အစိုးရငွေတိုက်စာချုပ်တွေကိုပိတ်ဆို့အရေးယူလိုက်ကြောင်းအင်ကာနေမှာပဲကျင်ညာခဲ့ပါတယ်
။ That means we've cut off Russia's government from Western financing.It can no longer raise money from the West.
Russia အစိုးရကိုအနောက်နိုင်ငံတွေရဲ့ဗန်နာယစ်စနစ်ကနေဖယ်ရှားလိုက်တဲ့သဘောပါ။ Russia အစိုးရအနေနဲ့အနောက်နိုင်ငံတွေကနေငွေရှာလို့ရတော့မှာမဟုတ်တလို့အမေရိကန်နဲ့ဥရောပဈေးကွက်မှာအကျွေးစနစ်နဲ့ကုန်သွယ်ခွင့်လည်းရတော့မှာမဟုတ်ပါဘူးလို့အင်ကာနေကအင်ဗျူတော်မှာသမ္မတဂျိုးဘိုင်ဒန်ကပြောဆိုသွားတာပါ။ဂျာမန်ငွေကြီးချုပ် Olaf Scholz ကတော့ Russia ကနေဂျာမနီကိုသဘာဝတန့်ွေကျင့်ဖို့တွတ်တန်းထားတဲ့North Stream 2ဟာပြည်စည်းနေပြီဖြစ်ပေမဲ့လုပ်ငန်းတွေလက်ဖက်ခွင့်ကိုရပ်ဆိုင်းလိုက်ပါတယ်။ဗြိတိန်ဝန်ကြီးချုပ် Boris Johnson ကလည်းရုရှားဘဏ်5ခုနဲ့ထိပ်တန်းအမှုဆောင်အရာရှိ3ယောက်ကိုပိတ်ဆို့ဒဏ်ခတ်ရေးယူလိုက်ပြီးဗြိတိန်မှာရှိတဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်လိုက်သလိုဗန်နာငွေကြေးလွှဲပြောင်းမှုတွေနဲ့အဆက်အဆံမလုပ်ဖို့တားမြစ်လိုက်ကြောင်းလွှတ်တော်ကပြောကြားခဲ့ပါတယ်။ယူကရိန်းကနေခွဲထွက်ကြောင်းကြေညာထားတဲ့ဒေသနှစ်ခုကိုရုရှားကလွတ်လပ်တဲ့နိုင်ငံတွေအဖြစ်အတိမတ်ပြုလိုက်တဲ့အပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကစစ်တင်ဝေဖန်လိုက်ကြပြီးကန္ဓမာရေးနည်းနဲ့အပြေရှားဖို့ကိုလည်းတိုက်တွန်းနေကြပါတယ်။ယူကရိန်းပေါ်တိုက်ခိုက်တာဟာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးရဲ့အချုပ်အခြာအာဏာနဲ့ကုလသမဂ္ဂရဲ့ဗရင်ညင်ကိုတိုက်ခတ်ရာရောက်တာကြောင့်ပြင်းထန်တဲ့တုံ့ပြန်မှုတွေနဲ့ငြင်းငြင်းဆန်းဆန်းရင်ဆိုင်ရမှာဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးလင်ဒါသောမတ်စ်ဂရင်းစီကတနင်္လာနေ့နောက်ပိုင်းမှာပြောဆိုခဲ့ပါတယ်။ရုရှားရဲ့လုပ်ရဟာကုလသမဂ္ဂဗရင်ညင်ကိုစန့်ကျင်ရာရောက်ပြီးယူကရိန်းရဲ့အချုပ်အခြာအာဏာကိုတီးပါရာရောက်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကယူဆကြောင်းလဲကြောက်ခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာတရုတ်တန်အမတ်ကြီးကတော့သက်ဆိုင်သူတွေအားလုံးထိန်းသိမ်းဆောင်ရွက်ကြဖို့နဲ့ကြိုးချောင်းစီလျော်တဲ့အပြေရှားကြဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။ဥရောပသမဂ္ဂနဲ့ဗြိတိန်ပြည်သစ်နိုင်ငံတွေကလည်းရုရှားရဲ့လုံရအပေါ်ပြစ်တင်ရှုံချလိုက်ကြပြီးဖိတ်ဆို့တန်ခတ်မှုတွေနဲ့တုံ့ပြန်မဲ့အကြောင်းပြောဆိုကြပါတယ်။ဂျာမနီ၊ဂျပန်၊ဂရိ၊တောင်ကိုရီးယားနိုင်ငံတွေကလည်းရုရှားရဲ့လုံရကိုကန့်ကွက်ခဲ့ကြပါတယ်။အီရန်ကတော့အမေရိကန်နဲ့နေတိုးမဟာမိတ်တွေကိုဝင်ရောက်ဆွတ်ဖက်တယ်လို့ပြစ်တင်လိုက်ပြီးမဲ့ထိန်းသိမ်းလုံချဖို့ပြောဆိုပါတယ်။ဆီးရီးယားကတော့ရုရှားကိုထောက်ခံကြောင်းနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ပြောဆိုပါတယ်။ယူကရိန်းနိုင်ငံအရှိဘက်ခြံကခွဲထွက်ကြောင်းကြေညာထားတဲ့ဒုံနက်နဲ့လူဟန်ဒေသတွေကိုတီချာလွတ်လပ်တဲ့နိုင်ငံတွေအဖြစ်အထူးမှတ်ပြုလိုက်တဲ့လောက်ရအတွက် ပိတ်ဆို့တန်ခတ်မှုတွေနဲ့ရုရှားသမ္မတဗလာဒီမာပူတင်အပေါ်အလင်းအမြန်တုံ့ပြန်ရေးယူဖို့အမေရိကန်လွှတ်တော်အမတ်တွေကသမ္မတဂျိုးဘိုင်ဒန်အစိုးရကိုအင်္ဂါနေ့မှာထပ်မံဖိအားပေးတောင်းဆိုလိုက်ပါတယ်။ယူကရိန်းပေါ်ရုရှားရဲ့ရန်လိုမှုကိုခံတားရေးအမေရိကန်ပါတီကြီးနှစ်ခုဖြစ်တဲ့ Republican နဲ့ Democrat တို့ထူးထူးခြားခြားညီညွတ်မှုရရှိထားကြပေမဲ့ယူကရိန်းပေါ်ကျူးကျော်မဲ့အရေးကိုတားဆီးဖို့နဲ့ရုရှားသမ္မတအပေါ်အပြစ်ဒဏ်ခံရေးဘယ်လိုပုံစံနဲ့ဆောင်ရွက်ကြမလဲဆိုတာကိုတော့ညှိနှိုင်းနေရဆဲဖြစ်ပါတယ်။ယူကရိန်းဟာတမိုင်းအစဉ်အဆက်ရုရှားရဲ့အစိတ်အပိုင်းသာဖြစ်ပြီးစစ်မှန်တဲ့အမျိုးသားနိုင်ငံတော်တစ်ခုမဟုတ်ခဲ့ဘူးလို့တနင်္လာနေ့ကရုရှားသမ္မတရဲ့ရုပ်မြင့်တမ်းကြားမိန့်ခွန်းအပေါ်မှာတော့အမေရိကန်ပါတီကြီးနှစ်ခုစလုံးကပြစ်တင်ရှုံချကြပါတယ်။ဂျုံနဲ့နဲ့လူဟန်ဒေသတွေကိုလွတ်လပ်တဲ့သမ္မတနိုင်ငံတွေအဖြစ်ရုရှားကအတိမတ်ပြုတာဟာရန်လိုတဲ့လောက်ရတာဖြစ်ပြီးနိုင်ငံတကာဥပဒေကိုချိုးဖောက်ရကြတယ်လို့လဲအမေရိကန်အထက်လွှတ်တော်နိုင်ငံသားရဲ့ကော်မတီဥက္ကဋ္ဌဘော့ဘ်မန်ဒီစ်ကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ယူကရိန်းအရေးကျင်းမာမှုတွေမြင့်တက်လာနေတဲ့အတွက်ရုရှားသမ္မတအပေါ်အနောက်နိုင်ငံတွေကဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲပါကစ္စတန်ဝန်ကြီးချုပ်အင်မရာခန်ဟာရုရှားသမ္မတဗလာဒီမာပူတင်နဲ့တွေ့ဆုံဆွေးနွေးဖို့ဗုဒ္ဓဟူးနေ့မှာရုရှားနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။စွန့်အင်ပိုင်းဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအပါအဝင်နှစ်နိုင်ငံကြားကိစ္စရပ်တွေကိုဆွေးနွေးဖို့စီစဉ်ထားကြောင်းပါကစ္စတန်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောဆိုပါတယ်။ Islamic War ကိုစိုးရိမ်ကြောက်ရွံ့မှုတွေအာဖဂန်နစ္စတန်နိုင်ငံကအခြေအနေတွေအပါအဝင်ဒေတာတွင်းနဲ့နိုင်ငံတကာကိစ္စတွေလည်းပါဝင်မှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။23နှစ်အတွင်းပထမအကြိမ်ပါကစ္စတန်ဝန်ကြီးချုပ်တူရဲ့ရုရှားခီးစဉ်ဟာယူကရိန်းကနေထွက်ခွာသွားတဲ့ဒေတာနှစ်ခုကိုတီးခြားလွတ်လပ်တဲ့နိုင်ငံတွေအဖြစ်ရုရှားကအတိမတ်ပြုလိုက်ပြီးနောက်ပိုင်းပထမဦးဆုံးနိုင်ငံခေါင်းဆောင်တူရဲ့ခီးစဉ်ဖြစ်လာပါလိမ့်မယ်။
ဒီ American Dam နဲ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိတိုင်းထိုမီတာ32 kHz 633နဲ့6383ညတိုင်းထိုမီတာ49 kHz 6153ညပထမနာရီဘက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်အီရန်နျူကလ িয়ার အစီအစဉ်ကိုထိန်းချုပ်ဖို့နဲ့ပိတ်ဆို့အရေးယူမှုတွေဖြေလျှော့ရေးသဘောတူညီချက်ကိုပြန်လည်ရယူဖို့ဆွေးနွေးပွဲတွေအပြည့်အစုံနီးပါးဖြစ်နေကြောင်းရုရှားတန်တမန်တအူကအင်္ဂါနေ့ကပြောကြားခဲ့ပါတယ်။အီရန်နဲ့အမေရိကန်နှစ်နိုင်ငံကြားမကြခင်အကျဉ်းသားလဲလှယ်ကြလိမ့်မယ်လို့လည်းခန့်မှန်းထားကြောင်းဆွေးနွေးမှုနဲ့နီးစပ်သူတွေကပြောပါတယ်။အီရန်ဘက်ကနျူကလ িয়ার လက်နက်မထုတ်နိုင်အောင်ထိန်းချုပ်နေတဲ့ပူးတွဲအလုပ်အဖွဲ့ GCPOA ရဲ့ရုရှားဆိုင်ရာကိုယ်စားလှယ်တန်မတ်ကြီးမစ်ခီလ်အော်ယန်နော့ဖ်ရဲ့ဒီတာမှာရေးသားထားရမှာတော့2015ခုနှစ်ကဖွဲ့စည်းထားတဲ့ GCPOA ရဲ့ပြည်လဲအကောင့်ထဲပေါ်ရေးဆစ်ဆက်ညှိနှိုင်းမှုတွေအပြည့်အစုံနီးပါးဖြစ်နေကြောင်းဖော်ပြထားပါတယ်။နျူကလ িয়ার သဘောတူညီချက်ကိုပြန်ပြီးအသက်သွင်းဖို့အီရန်အစိုးရနဲ့အင်အားကြီးနိုင်ငံတွေကြားလက်အတန်းကြားဆွေးနွေးပြီးတဲ့နောက်ပြီးခဲ့တဲ့သတင်းဘက်ကဗီယက်နာမှာအမေရိကန်နဲ့အီရန်သဘောတူညီချက်တည်းရဲ့ထွက်ပေါ်ခဲ့ကြောင်းရိုက်တာသတင်းကဖော်ပြပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအရက်သားတွေပေါ်ဖိနှိပ်ရမှာတုံးနေတဲ့လက်နက်တွေကိုကုလသမဂ္ဂအဖွဲ့ဝင်တွေဖြစ်ကြတဲ့ရုရှားတရုတ်နဲ့ဆာဗီးယားနိုင်ငံတွေကနေမြန်မာစစ်တပ်အနေနဲ့ဆက်လက်လက်ခံရရှိနေကြောင်းကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ကပြောလိုက်ပါတယ်။ဒီအခြေအနေတွေကိုတားဆီးနိုင်ဖို့လုံခြုံရေးကောင်စီကမြန်မာစစ်ကောင်စီကိုလက်နက်ရောင်းချမှုတွေအမြန်ဆုံးတားမြစ်ဖို့လဲမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်တော်မ်အန်ဒရူးစ်ကအင်္ဂါနေ့မှာတိုက်တွန်းလိုက်ပါတယ်။မြန်မာဆီယနာပိုင်းတွေရဲ့ရက်ဆက်ကြမ်းတုပ်တဲ့ရာဇဝတ်မှုတွေကိုဟန်တားဖို့ပထမဆုံးလုပ်ရမယ့်ကိစ္စဟာလက်နက်တွေမရနိုင်အောင်တားဆီးဖို့ဖြစ်ကြောင်းအင်္ဂါနေ့ကကုလသမဂ္ဂကိုတင်ပြတဲ့အစီရင်ခံစာမှာအထူးကိုယ်စားလှယ်ကပြောပါရယ်ကဘာကြီးကတုံ့ပြန်ဆောင်ရွက်ဖို့ကြံ့ကြာနေတာနဲ့အမျှကလေးတွေအပါအဝင်အပြစ်မဲ့ပြည်သူတွေမြန်မာနိုင်ငံမှာတည်တည်ကြားရလိမ့်မယ်လို့လည်းသတိပေးထားပါရယ်ကုလသမဂ္ဂလုံခြုံရေးကောင်စီဖွဲ့ဝင်တွေဖြစ်တဲ့တရုတ်နဲ့ရုရှားနိုင်ငံတွေကတိုက်လေယာဉ်တွေပါဝင်စစ်သုံးလက်နက်တွေကိုတင်ပို့နေဆဲဖြစ်တယ်လို့ဆာဗီးယားနိုင်ငံကလည်းဒုံးကျည်တွေအမြောက်တွေကိုတင်ပို့ခွင့်ပြုနေဆဲဖြစ်ကြောင်းစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာစစ်တပ်ရဲ့လူခွေရေးချိုးဖောက်မှုတွေကိုထိထိရောက်ရောက်ဟန်တားနိုင်မဲ့နည်းလမ်းတစ်ခုအဖြစ်စစ်လက်နက်တင်ပို့မှုတွေတားမြစ်နိုင်အောင်လုံခြုံရေးကောင်စီမှအမြန်ဆုံးဆွေးနွေးဖို့လည်းလူခွေရေးအထူးကိုယ်စားလှယ်ကတိုက်တွန်းထားပါတယ်ရှင်။ အင်းစိန်ထောင်မှာဖမ်းဆီးခံထားရတဲ့လူသိများထင်ရှားတဲ့စာရေးဆရာတွေဖြစ်တဲ့မောင်သာချူနဲ့ချင်းလင်းဦးတို့ကိုထောင်တွင်းတရားရုံးတွေကထောင်ဒဏ်တွေအတီးတီးချမှတ်လိုက်ပါတယ်။ရန်ကုန်အင်းစိန်ထောင်မှာဖမ်းဆီးခံထားရပြီးတရားရင်ဆိုင်ခဲ့ရတဲ့စာရေးဆရာမောင်သာချူနဲ့စာရေးဆရာချင်းလင်းဦးတို့ကိုထောင်တွင်းကမြောက်ဩကလာပအထူးတရားရုံးကနေမနေ့ဖေဖော်ဝါရီလ22ရက်နေ့ကထောင်ဒဏ်တွေချမှတ်လိုက်တယ်လို့သူတို့ရဲ့ရှေ့နေက VOE ကိုပြောပါတယ
်ဆရာပြားတော့ငါရက်ကပြီးအခုဟိုကတ်ကတ်လက်ပြမှာဆက်တယ်တမစ်တို့ရဲ့ဥစ္စာနဲ့သူတို့ပြောတာအစ်တော်သူ၃မိနစ်ကြီးဆက်လိုက်တယ်ဟိုအလုံးနဲ့ထောင်တယ်ပေါ့ဆရာတို့ကငါဒီကပြီးဖြစ်နေတယ်အရင်ကတက်မှတ်တာပြီးသားအခုဟိုပါပေါ့နော်ပုံမှန်ဖြစ်တယ်ဒီကတော့သူကဆက်မှတ်တယ်လေအဲ့လိုနဲ့မျိုးလည်းချပြလိုက်တယ
်သူတို့နှစ်ဦးလုံးဟာအာနာသိမ့်လိုက်တဲ့2021 February 1ရက်မှာဖမ်းဆီးခံခဲ့ရတာပါဆရာမောင်သာချူကအာနာသိန်းနဲ့မနေ့အစောပိုင်းမှာဖမ်းဆီးခံရတာဖြစ်ပြီးဆရာထင်လင်းဦးကတော့ညနေပိုင်းလောက်မှာဖမ်းဆီးခံခဲ့ရတာပါအာနာသိန်းနဲ့နေ့မှာသူတို့နှစ်ယောက်လုံးကိုဖမ်းဆီးခဲ့တာနဲ့ပတ်သက်လို့ဘာကြောင့်ဖမ်းဆီးတယ်လဲဆိုတာကိုတော့ကာယကံရှင်တွေကိုယ်တိုင်မသိကြပါဘူးနှစ်ယောက်စလုံးတရားရင်ဆိုင်နေရတဲ့ကာလတစ်နှစ်ကိုချုပ်ရဲ့ခန်းစားခွင့်ရမှာဖြစ်ပြီးစာရေးဆရာထင်လင်းဦးကတော့စစ်ကြောရေးမှာပဲစစ်ဆေးခံရတဲ့အချိန်တလောက်ကိုတော့ထပ်ပြီးခန်းစားခွင့်ရမှာမဟုတ်ဘူးလို့ရှေ့နေကပြောပါရယ်။ထိုင်းနိုင်ငံမှာအလုတ်သမားလိုအပ်ချက်တွေရှိနေတဲ့အတွက်နေဆက်တွေမှာအလုတ်လုပ်ရမယ်။ကမ္ဘောဒီးယားမြန်မာစတဲ့အိမ်နီးချင်းနိုင်ငံနှစ်နိုင်ငံကအလုတ်သမား2000လောက်ကိုလက်တလောပထမအဦးဆုံးခေါ်ယူဖို့ပြင်ဆင်နေပါရယ်။ကူးစက်မြန်ကိုဗစ်အိုမီကရွန်ပြန့်နှံ့မှုနှုန်းမြင့်တက်နေချိန်ဖြစ်လို့အလုတ်သမားတွေရောက်လာရင်တခြားခွဲထားမဲ့ quarantine စောင့်ကြည့်ရေးစင်တာတွေပြင်ဆင်ထားတယ်လို့ထိုင်းအလုတ်သမားဝန်ကြီးဌာနကပြောပါရယ်။ COVID ကပ်ဘေးဒဏ်ကိုနှစ်နှစ်လောက်ခံနေရပြီးစီးပွားရေးထိခိုက်ကြဆင်းနေတဲ့ထိုင်းနိုင်ငံကနိုင်ငံရဲ့ကုန်ထုတ်လုပ်မှုပိုင်းပြန်လည်စတင်နိုင်ဖို့ရွှေပြောင်းအလုတ်သမား8သိန်းလောက်လိုအပ်ချက်ရှိနေတယ်လို့ထိုင်းလုပ်ငန်းရှင်တွေကထိုင်းအလုတ်သမားရေးဌာနကိုတင်ပြခဲ့ကြတာပါတဖက်မှာလည်းနိုင်ငံတွင်းကူးစက်မြန် Omicron ပိုးပြန့်နှံ့မှုနှုန်းထပ်မံမြင့်တက်လာနေတဲ့အတွက်မြန်မာအပါအဝင်အိမ်နီးချင်းနိုင်ငံတွေကအလုတ်သမားတွေခေါ်ယူရေးကိစ္စတွေမှာကြံ့ကြာမှုတွေရှိနေပြီးလက်တလုံးမှာတော့နေဆက်တွေကလိုအပ်နေတဲ့အလုတ်သမားတွေကိုစတင်ခေါ်ယူဖို့လှုံ့ဆော်နေတာဖြစ်ပါတယ်ဒါကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုစောမှုကျော်နဲ့အတူကျွန်မကတင်ဆက်ခဲ့တာပါ။ဗုဒ္ဓဘုနေ့နေနေခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မကြာခင်မှာတော့ဒီချင်းပြည်နယ်ကဒုတိယအကြီးဆုံးတိုက်နယ်ဆေးရုံတစ်ခုမိရှို့ဖျက်ဆီးခံရတဲ့အခြေအနေကိုပြောပြဖို့ရှိပါတယ်။အခုတော့ ICJ မှာစစ်ကောင်စီပြောဆိုချက်ကွဲလွဲမှုတွေရှိတယ်လို့ရိုဟင်ဂျာတွေတုံ့ပြန်လိုက်တာကိုကြည့်ကြရအောင်ပါရှင်။ရခိုင်ပြည်နယ်တဲကပဋိပက္ခတွေကိုငြင်းငြင်းကြံကြံဖြေရှင်းနေတယ်လို့ ICJ နိုင်ငံတကာတရားရုံးကမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့ဂျားကာလာစီမံဆုံးဖြတ်ထားတာတွေကိုလိုက်နာဆောင်ရွက်နေပါတယ်လို့စစ်ကောင်စီရဲ့ကိုယ်စားလှယ်ကကြားနာပွဲမှာပြောကြားခဲ့ပါတယ်။ဒါပေမဲ့တကယ်လက်တွေ့မှာတော့အခြေအနေတွေဟာထူးခြားတိုးတက်လာမှုမရှိဘူးလို့ရိုဟင်ဂျာတွေနဲ့လူခွင့်ရေးလေးလာသူတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုမက်ခင်ဖြူထွေးကပြောပြမှာပါ။
ရိုဟင်ဂျာတွေပေါ်လူမျိုးတုံ့တက်ဖြက်မှုနဲ့မြန်မာနိုင်ငံပေါ်ဆွဲဆိုထားတဲ့အမှုကို Netherlands နိုင်ငံ The Hague မြို့က ICJ နိုင်ငံတကာတရားရုံးမှာတနင်္လာနေ့ကပြန်လည်ကြားနာမှုတွေစတင်ခဲ့ပါတယ်။ကမ်ဘီယားနိုင်ငံကမြန်မာပေါ်ဆွဲဆိုထားတဲ့အမှုကို ICJ တရားရုံးမှာကြားနာတဲ့မတဲ့မြန်မာဘက်ကဖေဖော်ဝါရီလ22ရက်တနင်္လာနေ့ကရှောက်ထားခဲ့တာပါ။2019ခုနှစ်ကလုပ်ခဲ့တဲ့ကဏ္ဍဦးကြားနာပွဲအပြီးတရားရုံးကသတ်မှတ်ခဲ့တဲ့မြန်မာနိုင်ငံလိုင်းနာဆောင်ရွက်ရမယ့်အစီအမံတွေအတိုင်းစစ်ကောင်စီအနေနဲ့လိုင်းနာဆောင်ရွက်နေပါတယ်လို့စစ်ကောင်စီကိုယ်စားလှယ်အပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကိုကိုလှိုင်ကတရားရုံးကိုရှောက်ထားတင်ပြခဲ့ပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်တက္ကသိုလ်ပြင်ဒုက္ခသည်စခန်းမှာနေနေဆဲဖြစ်တဲ့ရိုဟင်ဂျာဒုက္ခသည်တွေကတော့ဒုက္ခသည်တွေနေရဲ့ပြန်နိုင်ရေးကိစ္စအပါအဝင် ICT ကချမှတ်ထားတဲ့ကြားကာလအစီအမံတွေကိုစစ်ကောင်စီဘက်ကလိုက်နာဆောင်ရွက်နေတဲ့ဆိုရဲအခြေအနေမျိုးကိုယ်တိုင်ခန်းစားကြုံတွေ့ရတာမရှိသေးဘူးလို့အခုလိုပြောပါရယ
်ကွန်တရော့မပေါ်သေးပါမှာတိုက်ရောမှာကျွန်တော်ပညာတင်ထားတယ်ပညာတင်တဲ့ကျွန်တော်မှာလေအမဟုတ်တက္ကသိုလ်တော့ဘာလဲမှာတော့ကျွန်တော်လည်းလည်းအဝိဇ္ဇာပေါ့မပေါ်လို့တော့ကျွန်တော်အမဆယ်လုံးကမရဒီပါမှာကျွန်တော်ကဒီကျွန်တော်ဇွန်ကြရမှာဒီမှာလလလလတော့ကံတော့လလလလတော့လောက်ကံတော့မရဘူးမှာတန်တဲ့ကျွန်တော်ဘယ်လိုဆုံးမလဲနိုင်ငံသားအဓိကပြစ်ခံရတဲ့ကြားကိုလည်းကျွန်တော်ပြေးရလို့မရှိဘူးအပြင်မှာလည်းမဲ့ဖို့နေရှိတယ်အပေါ်အပေါ်မှာလည်းမဲ့ဖို့နေရှိတယ်ဆိုတော့အဲအဲ့ဒါလည်းကျွန်တော်နိုင်ငံသားမပြေဘူး ။နောက်ပြီးတော့ကျွန်တော်ဟိုဘက်ရခိုင်တင်းနဲ့တမင်းလို့မှသွားရင်လည်းအခုကျွန်တော်ကန်တာရရှိတယ်ဆိုတော့လွတ်လွတ်တော့တော့ဆောလို့မရဘူး။ဒီမှာပြောစကားနဲ့ဆိုကျွန်တော်နဲ့ဆိုတခြားပြည်ပြောတာမှ
။ဘင်္ဂလားဒေ့ရှ်နိုင်ငံလီဒါဒုက္ခသည်စခန်းမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တူကလည်းအခုအချိန်ထိမြန်မာစစ်တပ်ကပြန်လည်လက်ခံရေးနဲ့လူခွင့်ရေးကာကွယ်ရေးပိုင်းလုပ်နေတာကိုမတွေ့ရဘူးလို့ပြောပါတယ်
။ဟုတ်ကဲ့ကျွန်တော်လည်းတော်တော်စဉ်းစားစရာလက်ရှိနေတယ်
။အစ္စလမ်ဘာသာဝင်လူနည်းစုတွေလူခွင့်ရေးစံချိန်စံနှုန်းနဲ့နေထိုင်နိုင်ရေးအပါအဝင်မြန်မာနိုင်ငံအတွင်းအမျိုးသမီးနဲ့ကလေးငယ်တွေလူခွင့်ရေးတန်းတူရဖို့လှုပ်ရှားနေတဲ့အဖွဲ့တစ်ခုဖြစ်တဲ့ Active Women Development Initiative တက်ကြွနှိုးကြားပြုမိများအဖွဲ့ကိုတည်ထောင်သူတူဦးဖြစ်တဲ့မက်ဖြူပြာဝင်းလက်ရီကလည်းစစ်ကောင်စီကိုယ်စားလှယ်တွေမနေ့က ICJ မှာတင်ပြချက်တွေဟာအပြောတတ်တ်ပဲဖြစ်နေတယ်လို့တုံ့ပြန်လိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2012နဲ့2018ခုနှစ်တွေကဖြစ်ခဲ့တဲ့လူမျိုးရေးဘာသာရေးအခြေခံတဲ့ပြပကတွေမှာရိုဂျာမွတ်စလင်တွေအပေါ်စစ်တပ်ရဲ့လုပ်ရက်တွေဟာဂျနိုဆိုက်လူမျိုးတုံးတက်ဖြတ်တဲ့အထိဖြစ်ခဲ့တယ်လို့ဆိုပြီးဂမ်ဘီယာနိုင်ငံကတရားစွဲဆိုထားတာပါ။2019ခုနှစ်မှာစတင်ကြားနာခဲ့တဲ့ဒီအမှုကိုနောက်ထပ်ကြားနာမှုတွေမဆက်ခင်ကြားကာလအတွင်းမြန်မာနိုင်ငံလိုက်နိုင်ရမယ့်ကြားပြတ်အစီအမံတွေကို ICJ ကသတ်မှတ်ပေးခဲ့ပါတယ်။အဲ့ဒီအစီအမံတွေထဲမှာရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တာတွေနဲ့ပတ်သက်တဲ့တပ်သေးအထောက်အထားတွေကိုထိန်းသိမ်းချဖို့ဒုက္ခသည်တွေကိုနေရပြန်နိုင်ရေးဆောင်ရွက်ပေးဖို့လွတ်လပ်စွာသွာလာနေထိုင်ခွင့်နဲ့လုံခြုံရေးအရာအာမခံပေးဖို့စတဲ့အချက်တွေပါဝင်ပါတယ်။ရိုဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာစစ်တပ်ကလက်မခံသလိုစစ်ကောင်စီကိုယ်စားလှယ်ကလည်းတနင်္လာနေ့ကတရားရုံးမှာရှောက်ထားချိန်မှာဒီအသုံးအနှုန်းကိုရှောင်ခဲ့ပါတယ်ရှင်။
မက်ခင်ဖြူထွေးပြောပြသွားတာပါ။မကြာခင်မှာတော့စကိုင်းတိုင်းဘက်မှာစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းရေးအတွင်းလူနေအိမ်တချို့မိရှို့ဖျက်ဆီးခဲ့တဲ့အခြေအနေကိုပြောပြဖို့ရှိပါတယ်။အခုတော့ချင်းပြည်နယ်ကအခြေအနေကိုကြည့်ကြရအောင်ပါ။ချင်းပြည်နယ်မင်းတပ်မြို့နယ်ဝမတူးတိုက်နယ်စေယုံကြီးကိုစစ်ကောင်စီတပ်တွေမိရှို့ဖျက်ဆီးခဲ့ပါတယ်။စစ်ကောင်စီကိုစန့်ကျင်တော်လှန်နေတဲ့မင်းတပ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကစေယုံလုပ်ငန်းတွေကိုထိန်းချုပ်လဲပတ်နေတယ်လို့ယူဆပြီးဖျက်ဆီးပုံရတယ်လို့ကျမ်းမာရေးဝန်ထမ်းတွေက VOE ကိုပြောပါတယ်။ဆေးရုံတော်တော်လေးပျက်စီးသွားတဲ့အတွက်ဒေသခံတွေရဲ့ကျန်းမာရေးစောင့်ရှောက်မှုမှာအခက်အခဲရှိလာမယ်လို့လည်းဒေသခံတွေကဆိုပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင
်။စစ်တပ်နဲ့ချင်းပြည်သူကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတဲ့ချင်းပြည်နယ်မင်းတပ်မြို့နယ်ကဝမတူးတိုက်နယ်ဆေးရုံကိုစစ်ကောင်စီတပ်ဖွဲ့တွေဒီပေါ်လာ27ရက်နေ့ကဝင်ရောက်ဖျက်ဆီးခဲ့တယ်လို့ကျမ်းမာရေးဝန်ထမ်းတူကပြောပါတယ်။မင်းတပ်မြို့နယ်ထဲမှာဒုတိယအကြီးဆုံးဖြစ်တဲ့တိုက်နယ်စေယုံကြီးတော်တော်လေးဖျက်ဆီးသွားတယ်လို့သူကပြောပါတယ်
။ကျမ်းမာချက်ကဘုံရောက်ချင်မရှိအောင်အကုန်လုံးဖျက်ဆီးသွားတယ်။အစောအူးတစ်ခုလုံးမှလည်းအကုန်လုံးပေါ့နော်။အမှန်တကယ်ဘာလို့ကြောင့်လဲဆိုတော့ဒီချက်ကဒီချက်နဲ့ချက်ကတော့တော်တော်လေးကြီးတယ်။အဲ့ဒီဒီချက်မရှိဘူးဆိုဖျက်ဆီးသွားတယ်။တခါခါမှလည်းဘုံလုံးမှမရအောင်ဒီချက်ကိုစစ်တပ်ဖျက်ဆီးသွားတယ်။
စစ်ကောင်စီတပ်တွေကစစ်ကြောင်းတစ်ခုနဲ့ဆေးရုံကိုဝင်ရောက်ဖျက်ဆီးသွားခဲ့တာလို့ပြောပါရယ်ဆေးရုံတွင်ကဆေးဝါးကဒင်းစပွဲဆက်ပစ္စည်းမီးစက်ကလထိုင်စာအုပ်ဘီရိုဆင်ကားအစဖျက်ဆီးမိရှို့ခဲ့တာဖြစ်ပြီးဖျက်ဆီးမှုတွေကတော့ကာလတန်ဖိုးနဲ့ဆိုတိမ့်ထောင်ချီရှိနိုင်တယ်လို့သူကပြောပါရယ်မင်းတပ်မြို့နယ်ကဝမတူးတိုက်နယ်ဆေးရုံဟာစစ်ကောင်စီကိုစန့်ကျင်တော်လှန်နေတဲ့မင်းတပ်ပြည်သူ့အုပ်ချုပ်ရေးလက်အောက်မှာလက်ပတ်နေတာလို့ယူဆပြီးအခုလိုဖြစ်စီတာလို့အဲ့ဒီကျမ်းမာရေးဝန်ထမ်းကဆက်ပြောပါတယ
်။အဲ့လိုထင်တာဖြစ်ပေါ်တော့ဒီလိုချင်းကလည်းဒီကနေ့ကျွန်တော်လုပ်နေတာကိုဒီနေ့မဆိုင်ပါဘူး။ဒါမှမဟုတ်ရဲချင်းကလည်းအနေနဲ့ရကကဒီကမင်းတမျိုးနဲ့တမျိုးနဲ့လုံးကြည့်နေဆိုရင်ဒီကသူ့ပြပြီးတော့ဒီရောနဲ့ဖက်ကြလို့လေဒီမှာဆေးလာခုကြရတယ်။တချို့မိပြာတွေမှာလည်းပေါ်ပြကောင်းပေါ်ပြကောင်းမဟုတ်တော့ဒီမှာလေပတ်မိတဲ့တောင်းများဆိုတော့လေပတ်မိမရအောင်ကြည့်ကြတော့ဒီလိုချင်းချုပ်ချင်တဲ့ဘောပဲလူရင်းကျွန်တော်မြင်နေကြ
ချင်းပြည်နယ်မင်းတပ်မြို့နယ်မှာဆီယနာသိမ်းပြီးနောက်စစ်ကောင်စီအုပ်ချုပ်ရေးရန်လျောက်ကိုစန့်ကျင်တဲ့အနေနဲ့2021ခုနှစ်ဖေဖော်ဝါရီလ25ရက်နေ့ကလေးကပြည်သူ့အုပ်ချုပ်ရေးအဖွဲ့ကိုဖွဲ့စည်းကြောင်းကြေညာထားပါတယ်။လက်ရှိမင်းတပ်မြို့နယ်ကချင်းကာကွယ်ရေးအဖွဲ့တွေလှုပ်ရှားနေတဲ့ဒေသတချို့မှာဂျမားရေးပညာရေးကအစပြည်သူ့အုပ်ချုပ်ရေးအဖွဲ့ကနေကင်တွယ်ထိန်းချုပ်နေတဲ့အခြေအနေမှာရှိပါတယ်။ဝမ်မတူးတိုင်းနယ်စည်းရုံဟာမင်းတပ်မြို့အပါအဝင်မတူပီမြို့နယ်ဘက်ကဒေသခံတွေသာမကချင်းပြည်နယ်အရှိဘက်မကွေးတိုင်းရောနယ်ဘက်ကဒေသခံတွေပါလာရောက်စီးပွားကူတောင်းမှုခံယူကြတဲ့ဆေးရုံကြီးပါအခုလိုဆေးရုံဖျက်ဆီးခံရတဲ့အတွက်ဒေသခံတွေကျန်းမာရေးစောင့်ရှောက်မှုမှာအခက်အခဲရှိလာမယ်လို့ဝမ်မတူးတိုက်နယ်ဒေသခံဦးဟုံနိုင်ကပြောပါတယ
်ဆေးရုံဖျက်တဲ့ကတော်တော်လေးတော့အဲဒီဒီဘာဝန်ချင်းမိကမျိုးရောက်ဖို့ကိုမရောက်နိုင်သေးဆေးဒုနာကူဒုနာကိုလည်းဒီမှာပဲဖူးချတာကိုအားကိုးတခြေနဲ့ဒီဘာဝန်ချင်းကမပြင်းကြတာအဲ့ဒါဖြစ်ရင်တော့အဲ့ဒီဘာဝန်ချင်းရှိတဲ့ပြည်သူတွေရဲ့ကျန်းမာရေးအစီအစဉ်ဆောင်ဖို့လည်းရည်ရှိခဲ့
အရေးပေါ်ခွဲစိတ်ကူတော်မှုတွေကိုနိုင်တဲ့အထိပစ္စည်းကိရိယာတွေပြည့်စုံခဲ့တဲ့ဝမ်မတူးတိုက်နယ်စည်းရုံးဟာအနီးအနားတိုက်နယ်ကျမ်းမာရေးအဖွဲ့တွေကပါလူနာတွေကိုလွှဲပြောင်းပေးနေရတဲ့အထိဒေသခံတွေအတွက်အားကိုးအားထားပြုနေရတဲ့စည်းရုံးတစ်ခုလည်းဖြစ်ပါတယ်။အခုနှစ်ဖေဖော်ဝါရီလ14ရက်နေ့ကစပြီးဝမ်မတူးရွာနဲ့အနီးအနားကကျူးရွာတွေဘက်ကိုစစ်ကောင်စီတပ်ကအင်အားဖြင့်နေရာယူလာပြီးတဲ့နောက်မင်းတပ် CDF တွေနဲ့ထိတွေ့တိုက်ပွဲတချို့ရှိခဲ့တယ်လို့အခုလိုစေးယုံကိုစစ်တပ်ဘက်ကဖျက်ဆီးသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
ခုကြော်ကြော်သိမ်းပါရှင်မကြခင်မှာလဲစကိုင်းတိုင်းဒီကလေးဒေတာဘက်မှာလူနေရင်တချို့ကိုစစ်ကောင်စီကမီးရှို့ခဲ့တဲ့အခြေအနေကိုလည်းပြောပြဖို့ရှိပါတယ်ကချင်ပြည်နယ်ကတိုက်ပွဲတွေအကြောင်းကိုလည်းကြားရမှာပါပုတ်တပုနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင
်VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
စကိုင်းတိုင်းဒေသကြီးကလေးမြို့တောင်ပိုင်းကနှစ်ချောင်းရွာမှာစစ်ကောင်စီတပ်တွေတက်ဆွဲပြီးတော့ပြန်လည်ထွက်ခွာခြင်းရွာအနီးအနားမှာရှိတဲ့တဲတွေကိုမီးရှို့ခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။မင်းကင်းနယ်ဘက်ကကျေးရွာတွေမှာလည်းနေအိမ်တွေထပ်ပြီးမီးရှို့ခံရတဲ့အတွက်ကုလဲအနောက်ရွာမှာနေအိမ်တစ်လုံးမှဆိုရင်နေအိမ်တစ်လုံးမှမကျန်တော့ဘူးလို့ရွာခံတွေကပြောပါတယ်။ခုလိုစကိုင်းဘက်ကအခြေအနေအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါ။
စကိုင်းတိုင်းဒေသကြီးကလေးမြို့တောင်ပိုင်းကနှစ်ချောင်းရွာမှာဖေဖော်ဝါရီလ19ရက်ကစစ်ကောင်စီတပ်တွေတက်ဆွဲပြီးနေမြေရှင်းလင်းခဲ့ပြီးဖေဖော်ဝါရီလ22ရက်အင်္ဂါနေ့မှာကျေးရွာတွေကနေပြန်လည်ထွက်ခွာချိန်မှာကျေးရွာအနီးကတဲတွေကိုမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါရတယ်။တောင်ရံမှာအလုံးလုံးကြတဲ့ရွာသားတွေနားနေဖို့စောက်ထားတဲ့တဲတွေကိုမီးရှို့ခဲ့တာလို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်သူကပြောပြပါရတယ
်။နှစ်ချောင်းနဲ့ဒီငဖားကြားပေါ့နော်။အမှတော်ချောင်းဆိုရှင်ကျွန်တော်နှစ်ချောင်းဘက်ကနေကူးပြီးတော့အဖားဘက်ကိုသွားတဲ့နားမှာကူးအဲ့လိုသွားရင်းနဲ့ရှုပ်သွားတာအစားတော့ဟိုဆန်တို့အဲ့လိုရန်ရန်တို့ပေါ့နော်အဲ့လိုမျိုးလည်းပါမယ်ဒါပြီးတော့သပားတွေကပြီးလို့ရှိရင်ဟိုတို့ဒီအသုံးဆောင်ပစ္စည်းတွေပေါ့နော်အဲ့လိုကြီးအဲ့လိုကြီးကျက်ထားတာဆိုတော့အဲ့ဒီပါသွားတယ်ဗျသူတို့ဒီကျက်ထားကြတာပေါ့နော်အဲ့လိုမျိုးရွာထဲမှာတစ်ခုပြန်မှာဆိုတော့ကျက်ထားတာအဲ့ဒါဟိုသူတို့
စစ်ကောင်စီတပ်တွေဟာနှချောင်းရွာတောင်ဘက်လေးမိုင်အကွာကငါးဖားရွာဘက်ကိုထွက်သွားစဉ်ရွာတွေကအရက်သား2ဦးအသက်ခံခဲ့ရတယ်လို့ပြောပါတယ
်။စစ်ကြောင်းထိုးလာတဲ့စစ်ကောင်စီကဦးအောင်ဆန်းဆိုတဲ့လူကအသက်50ကျော်ဝန်းကျင်ပေါ့နော်။သူကနွားကြောင်းနေတာပေါ့။အဲ့လိုနွားကြောင်းနေတဲ့လူကိုသူတို့ဖမ်းဆီးပြီးတော့နှိပ်စက်တယ်။နှိပ်စက်ပြောမှပြတ်သက်ထားခဲ့တာ။အဲ့ပြီးတော့တယောက်ကတော့ကျတော့သူကဟိုအသက်50ကျော်ပဲ။သူကဖမ်းချိုးတာပေါ့နော်။ဖိတ်ကလည်းတိပြောဟိုမူမှန်နဲ့ရမဟုတ်ဘူးနော်ဟိုပြတ်တက်ထားကြတော့ပန်းချိုးသွားရင်းနဲ့အဲ့လိုမျိုးစကြောင်းထိုးလာတဲ့ဒီစက်ကောင်စီကတက်တင်နေအဲ့လိုတွေ့တော့သူလည်းစက်ကောင်စီကဆန်းစီပြီးတော့မှအဲ့လိုပြတ်တက်ထားကြတာနှစ်ဦးပေါ့
စက်ကောင်စီဘက်ကတော့ဖေဖော်ဝါရီလ19ရက်ကတိုက်ပွဲကိုလည်းသတင်းထုတ်ပြန်ခြင်းမရှိသလိုနေမြေရှင်းလင်းမီးချိုးတဲ့အခြေအနေကိုလည်းသတင်းထုတ်ပြန်ထားခြင်းမရှိသေးပါဘူးစကိုင်းတိုင်းတွေကမင်းကင်းမြို့နယ်အပိုင်တွေကကုလဲအနောက်ရွာကိုလည်းတိုက်ပွဲဖြစ်ပွားတာမရှိပဲဖေဖော်ဝါရီလ23ရက်မနက်ပိုင်းကစစ်ကောင်စီကနေမြေရှင်းလင်းရင်းမီးရှို့ခဲ့လို့နေအိမ်တရာနီးပါးမီးလောင်ကျွမ်းခဲ့ပါတယ်ဖေဖော်ဝါရီလ22ရက်အင်္ဂါနေ့မှာပဲမီးမလောင်ပဲကြန့်ရှိနေတဲ့နေအိမ်တွေကိုနောက်တစ်ကြိမ်မီးထက်ရှို့ခဲ့ပြီးကြီးရွာသားတွေဟာတောတောင်တွေထဲခိုးလုံနေကြရပါတယ်ဒီအခြေအနေနဲ့ပတ်သက်လို့ဒေသခံသူကအခုလိုပြောပြပါတယ
်နောက်တစ်ကြိမ်ဒီနေ့ထက်ကြန့်တဲ့အိမ်တွေထက်ရှို့ပြလိုက်လို့တရာလုံးလုံးဝအားလုံးကျွမ်းသွားပြီလားဟွာရသူကတောရီတောင်တွေထဲမှာမိုးကလေးနဲ့ဒါဟိုးပြူပြီးမှတပင်းလေးဝါရင်ရဲ့အောက်မှာပဲအဲ့လိုနေကြထိုင်ကြတာနေပြင်ထီးထီးပြဘာမှဟိုအခင်းတွေပါလေဘာတစ်ခုမှမရှိဘူးအကာမပါဘူးပ
ြကုလဲရွာကိုအလဲမှာချောင်းချထားပြီးကုလဲအရှိရွာနဲ့အနောက်ရွာဆိုပြီးနှစ်ပိုင်းခွဲထားပါဗျအခုမီးရှို့ခံရတာဟာကုလဲအနောက်ရွာဖြစ်ပြီးတော့ကုလဲအရှိရွာဟာစစ်ကောင်စီကိုထောက်ခံသူအများစုနေထိုင်တယ်လို့လဲဒေသခံတွေကပြောပါတယ်ခင်ဗျာ
ကိုရဲမော်မရှင်ဗုဒ္ဓဘုရားနေနဲ့ခင်အပတ်စဉ်ကဏ္ဍတွေကိုကျမတို့မကြခင်မှာတင်ဆက်တဲ့အခါမှာတော့မြမစီပွားရေးလက်ရှိအခြေအနေနဲ့ရှေတိုးလှုပ်ဆောင်ပွဲရာတွေနဲ့ပတ်သက်လို့ဆွေးနွေးထားတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်ဆိုရင်ဆက်သွယ်ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ကျမတို့အခုတင်ဆက်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးကြည့်ရှုနားဆင်နိုင်ကြပါတယ်။အခုတော့ကချင်ပြည်နယ်ကတိုက်ပွဲတွေရဲ့အခြေအနေကိုကြည့်ကြရအောင်ပါ။ကချင်ပြည်နယ်ပူတာအိုမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ KIA အကြားမနေ့ကနှစ်နေရမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။စွန်ပီယံရွာနာမှာဖြစ်တဲ့တိုက်ပွဲမှာတော့စစ်ကောင်စီတပ်ကဂျက်တိုက်လေယာဉ်နဲ့ဘုံးကျဲတိုက်ခိုက်ခဲ့တယ်လို့ KIA ဘက်က VOA ကိုပြောပါတယ်။လုံရှာရန်ရွာဘက်ကတိုက်ပွဲမှာလေလေချောင်းရံကိုစိုးရင်ပြီးထောင်ထဲချီတဲ့စစ်ပြေးဒုက္ခသည်တွေတောတောင်ရှုံမြောင်တွေဘက်ကိုထက်မှန်ထွက်ပြေးနေကြရပါတယ်။ပူတာအိုဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုကိုသားညုံကပြောပြမှာပါရှင်။
မြကျိနပူတာအိုကာလမကြီးဘော်ကပူတာအိုမြို့နယ်မဝေးတဲ့လုံရှာရန်ကျေးရွာနဲ့စွန်ပီယံကျေးရွာနီးရှန်ကက်ဘွန်တက်စကန်နီယာတွေမှာဖေဖော်ဝါရီလ22ရက်နေ့တိုက်ပွဲတွေဖြစ်ခဲ့တာပါစွန်ပီယံရွာနီးတိုက်ပွဲအတွက်မှာစစ်ကောင်စီတပ်ဖက်ကဂျက်တိုက်လေယာဉ်နဲ့လာရောက်ပုံကျဲတိုက်ခိုက်တာတွေရှိခဲ့တဲ့အကြောင်းကချင်တိုင်းသားလက်နက်ကိုင် KIA ရဲ့ပြည်ညာရေးတောင်ငံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ
်ဟုတ်တာလုံရှာရာနဲ့စမ်းကြရွာအဲ့ဒီကြားထဲမှာလည်းဒီလိုရင်ထိုက်တိုက်ပွဲအခါဖြစ်တယ်ဆိုတာသိဖို့လာတာရှိပါတယ်။နောက်ညနေ7နာရီဒီဝန်ကျင်နောက်ချမှာပါ။ဟိုရှင်ကပ်ပုံမှာလည်းလေကြောင်းကနဲ့လာမှတိုက်ခိုက်ရဲပုံကျဲတယ်ဆိုတော့ချပါတယ်။ကျွန်တော်စုံစမ်းရတာကတော့တချိန်ပဲဖြစ်ပါတယ်။ဒါပေမဲ့ check ကအကျဉ်းလင်ကတော့မဇီးလို့ကြားရပါတယ်
။ဒီကိစ္စအခြေအနေကိုလောလောဆယ်မသိရသေးဘူးလို့ဗမုညိနော်ဘူးကပြောပါတယ်။စစ်တပ်ကလေကြောင်းကတိုက်ခိုက်ခဲ့တဲ့စွန်ပီယံကျေးရွာနီးရှန်ကက်ပွန်စခန်းမှာတိုက်ပွဲဖြစ်နေတာဒီနေ့အင်္ဂါနေ့ဆိုလို့ရှိရင်9ရက်ရှိပြီဖြစ်ပါတယ်။မြန်မာစစ်တပ်နဲ့ KIA တပ်တွေနောက်ထပ်တိုက်ပွဲဖြစ်ခဲ့တာကတော့လုံရှာရံနီးပါဖြစ်ပါတယ်။တိုက်ပွဲဟာမနေ့9နိုင်ဝန်းကျင်လောက်ကစပြီးတော့တနိုင်နီးပါလောက်ကြာခဲ့တာပါ။ဖေဖော်ဝါရီလ1ရက်နေ့ကလေးကလုံရှာရံရွာနီးမှာတိုက်ပွဲဖြစ်နေတာကြောင့်ရွာသူရွာသားအများစုကတောတောင်တွေဘက်ကိုထွက်ပြေးပုန်းခိုနေရပါတယ်။ဒီနေ့တိုက်ပွဲဖြစ်ပွားချိန်မှာပူပြီးတော့ဘေးကင်းနိုင်မဲ့တောတောင်ရှုံမြောင်တွေဘက်ကိုထပ်မံတင်းရှောင်နေရတဲ့အကြောင်းဒေသခံမျိုးသမီးတူကအခုလိုပြောပါတယ
်။9နာရီလောက်ကဟုတ်တယ်ကြာ။တနာရီလောက်ရှိရာခဏလေးပဲဟွာလေးလုံချာရံနဲ့ဟိုတမိုင်းချိုချိုလောက်ဝေးတယ်။ရွာကနေပေါ့ဒါပေမဲ့အဲ့မှာလည်းရွာတော့ရှိပြီ။အခုကတော့မှပေါင်တဲ့နေရာအဲ့ဒီရင်လေးဟွာပုံးဒီအဲ့လိုမျိုးကြောက်လို့နေဟိုတောက်ရွာမှာအဲ့လိုရွာဖက်မှာအဲ့လိုဟောလက်လက်ကြီးကြီးပြည့်နေတယ်နော်။
ခုလိုမျိုးပူတာအိုမြို့မှာတိုက်ပွဲတွေပြင်းထန်နေကြတာကြောင့်မလို့ KIA ကမြကျိနပူတာအိုလမ်းကိုလက်ကုံထိပိတ်ထားလိုက်တယ်လို့ဒေသခံတယောက်ကပြောပါတယ်ဖေဖော်ဝါရီလ1ရက်နေ့ကစတင်ပြီးတော့ KIA PDF ပူပေါင်းတပ်တွေဟာပူတာအိုမြို့နယ်တွင်းကစစ်ကောင်စီတပ်စခန်း3နေရာကိုတိုက်ခိုက်ခဲ့ပါတယ်3ရက်နေ့မှာတော့စွန်ပီယံကျေးရွာကိုစစ်ကောင်စီဘက်ကလေကြောင်းကနေပြီးတော့တိုက်ခိုက်ခဲ့တဲ့နောက်လုံရှာရံနဲ့စွန်ပီယံကျေးရွာဘက်ကဒေသခံ9000ကျော်ဟာတောတောင်တွေအတွင်းမှာပုန်းရှောင်နေကြရပါတယ်စစ်ကောင်စီတပ်ဘက်ကစစ်ရင်အားတိုးမြင့်နေတာကြောင့်လာမယ့်ရက်ပိုင်းတွေအတွက်မှာတိုက်ပွဲတွေဆက်ဖြစ်လာနိုင်တယ်လို့ KIA ဘက်ကသုံးသပ်ထားပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးမင်းမြတ်နိုင်မှုစစ်ကောင်စီပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပြီးမယ်ဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ
။ကုသညို့ပါရှင်မကြခင်မှာတော့အပတ်စဉ်ခန္ဓာတွေကိုတင်ဆက်မှာပါ။
American and the Yotan Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamisechannel ဖြစ်ပါတယ်စလုံးပေါင်းက VOA BURMESE CHANNEL ဖြစ်ပါတယ် YouTube ဆာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့ဆာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voaburmese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voaburmese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voaburmese ဖြစ်ပါတယ်။VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်တွေကိုတိုက်ရိုက်ကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်မြန်မာစံတော်ချိန်နနက်6နာရီခွဲပါပြီရှင်ကျမတို့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
စီဝါရေးကတော့ခြေရင်းကတော့ဒါအားလုံးပြည့်တဲ့အချိန်တော်တော်ဆူဆူပါပါဖြစ်နေတာမျိုးတွေကြုံရတယ်เนาะအခုလက်ရှိကျွန်တော်မြင်ရတာကတော့ recovery plan လုပ်နေတဲ့အခါမှာဒီ SFO ချင်းငွေကိစ္စမျိုးတွေဖြန့်ပြီးတယ
်ဒါကတော့ဒီစစ်ကောင်စီလက်အောက်မြမစီဝါရေးအခြေအနေနဲ့ရှေတိုးလှုပ်ဆောင်ဘွဲရာတွေနဲ့ပတ်သက်လို့သုံးသက်ဆွေးနွေးထားတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါအချစ်စကားတွေပါတဲ့ကဘာကျော်ချောကလက်ကြောင်းပြောပြထားတဲ့ကဘာတလွားခီးသွွားအစီအစဉ်ကိုလည်းနားဆင်ကြည့်ရှုကြမှာပါ။အခုတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုကျမတို့တင်ဆက်မှာပါ။ယူကရိန်းမြောက်ဘက်ဘယ်လာရုစ်နိုင်ငံမှာရုရှားကဆက်လက်ပြီးတော့စစ်ရေးလေ့ကျင့်နေပြီးယူကရိန်းနဲ့ရုရှားလိုလားတဲ့ခွဲထွက်သူတွေတက်ဆွဲထားတဲ့နေမြေချောင်းကိုလက်နက်ကြီးတွေနဲ့နှစ်ရက်ကြာပစ်ခတ်နေခဲ့ပါတယ်။ရုရှားကယူကရိန်းကိုဝင်ရောက်သိမ်းပိုက်လိမ့်မယ်ဆိုပြီးအမေရိကန်ကတတိပေးနေတဲ့ကြားကအခြေအနေတွေဟာတင်းမာနေတာပါ။ VOA သတင်းတော် Arish Abbasidi ပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြမှာပါရှင်။
တိုက်ချင်းပြစ် Yas Petting တုံးကြီးပြလုပ်တဲ့ဗီဒီယိုကိုရုရှားကာကွယ်ရေးဝန်ကြီးဌာနကမကြသေးခင်ကထုတ်ပြန်ခဲ့ပါရယ်ယူကရိန်းနယ်စပ်မှာရုရှားတပ်ဖွဲ့ဝင်3000ကျော်တပ်ဖြန့်ချထားပြီးဆက်လက်စီးရေးလေ့ကျင့်နေပေမဲ့ယူကရိန်းကိုဝင်ရောက်သိမ်းပိုက်မှာမဟုတ်ဘူးဆိုပြီးရုရှားဘက်ကပြောနေတာပါဒီလိုအခြေအနေတွေကြောင့် American Congress လွှတ်တော်ကရုရှားပေါ်ပြင်းထန်တဲ့ပိတ်ဆို့တိုက်ခတ်မှုတွေကိုချမှတ်ဖို့အစိုးရကိုတိုက်တွန်းနေပေမဲ့တန်တမန်ရေးအရာဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်း American နိုင်ငံသားရေးဝန်ကြီး Anthony Blinken ကNBC Meet the Press အစီအစဉ်မှာအခုလိုပြောရတယ
် Until the tanks are rolling and the plan
ကျွန်တော်တို့အထင်သမ္မတပူတင်လုပ်မယ်လို့ဆုံးဖြတ်ချက်ချထားတာတွေကိုမလုပ်တော့ပဲတက်ပြန်ဆုတ်သွားချိန်နဲ့အထိဖြစ်နိုင်သမျှနီးလန်းပေါင်းစုံသုံးပြီးတိုက်တွန်းဖြောင်းဖြားမှာပါအခုတူသွားနေတဲ့လမ်းကြောင်းကိုရပ်တန့်သွားအောင်လည်းဆက်ပြီးကြားစီမှာပါနောက်ဆုံးအချိန်ထိတိုင်တူတက်တွေပြန်ဆုတ်ဖို့လမ်းဖွင့်ပေးထားပါတယ်
ယူကရိန်းကိုဝင်ရောက်သိမ်းပိုက်မှာမဟုတ်ဘူးဆိုပြီးရုရှားကငြင်းဆန်ထားပေမဲ့ရုရှားကျောတော်နောက်ခံပြီးထားတဲ့ယူကရိန်းခွဲထွက်ရေးသမားတွေရဲ့နေမြေအနီးလက်နက်ကြီးကြီးတွေကျရောက်ပောက်ကွဲခဲ့တာကြောင့်အခြေအနေကပိုလို့တင်းမာနေပါတယ်။မကြသေးခင်ကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ရုရှားသမ္မတဗလာဒီမီယာပူတင်ကနေတိုးဖွဲ့ဝင်တွေဟာရုရှားရဲ့လုံခြုံရေးနဲ့ပတ်သက်တဲ့စိုးရိမ်ပူပန်မှုကိုလိလိယူရှုထားတယ်ဆိုပြီးတော့ပြစ်တင်ဝေဖန်ပေမဲ့အမေရိကန်ဘက်ကဒီဆွဆွဲချက်ကိုငြင်းဆန်ပါတယ်။ယူကရိန်းဆိုင်ရာအမေရိကန်ယာယီတန်မတ်ခရစ်စတီနာကေဗင်းကရုရှားသမ္မတကိုအမေရိကန်ဟာစိတ်ရင်းကောင်းတဲ့ဆက်ဆံနေကြောင်း ABC This Week အစီအစဉ်မှာပြောပါတယ်။
We can address some of his security concerns.
သူရဲ့ရုရှားလုံခြုံရေးဆိုင်ရာစိုးရိမ်ပူပန်မှုတချို့ကိုဆွေးနွေးနိုင်ပါတယ်။ဒီစစ်စင်တွေကိုလည်းသူစီစားဖို့အကြောင်းကြားထားတာကြောင့်လွယ်လွယ်ကူကူဆုံးဖြတ်နိုင်မှာပါ။သူလုပ်ဖို့လိုတာကတန်တမာရေးလမ်းကြောင်းအရဖြည့်ရှင်းဖို့ဆုံးဖြတ်ရုံပါပဲ
။ Ukraine ကိုသိမ်းပိုက်မှာမဟုတ်ဘူးလို့ရုရှားကရောဘီလာရုစ်ကရောဂရိဘေးပြောဆိုနေပေမဲ့နှစ်နိုင်ငံပူးပေါင်းပြီး Ukraine မြောက်ဖက်နယ်စပ်မှာစီးရီးလေ့ကျင့်နေကြပါတယ်။နိုင်ငံတိုင်းမှာစီးရီးအရာအစဉ်နဲ့ပြင်ဆင်ထားခွင့်ရှိတယ်လို့ American ဆိုင်ရာရုရှားတန်အမတ် Anatoly Antonov က CBS Face the Nation အစီအစဉ်မှာအခုလိုပြောပါတယ
်။ There is no innovation and there is no such plans. It was fixed in Russia.
ငွေရောက်သိမ်းပိုက်မှာမဟုတ်လို့စီစဉ်လည်းမရှိပါဘူး။အမေရိကန်မိတ်ဆွေတွေနဲ့နိုင်ငံသားရေးဌာနကိုရုရှားကချောင်းချထားတဲ့စာထဲမှာအခိုက်အမာရေးထားပါတယ်။ဖြည့်ရှင်းမှုကြံသေးတဲ့ကိစ္စရပ်တွေကိုသံတမန်ရေးနည်းအရဖြည့်ရှင်းမှုဆင်သင့်ရှိတယ်ဆိုတာကိုလည်းလူသိရှင်ကြားကြေညာထားတာပါ။ရုရှားတပ်တွေကရုရှားမျိုးပေါ်မှာသာရှိပြီးဘယ်သူမှမချိန်ချောက်ပါဘူး။
နေရောမဟာမိတ်တွေကိုအားဖြည့်တဲ့အနေနဲ့ကန်တကီပြည်နယ်ကအမေရိကန်101အထူးလေတီတပ်ကတပ်ဖွဲ့ဝင်တွေဥရောပကိုဆင်လွတ်ပါတယ်ယူကရိန်းနေတို့အဖွဲ့ဝင်ဖြစ်မလာဘူးရုရှားကလူလာနေတာဖြစ်ပြီးအမေရိကန်ကတော့နိုင်ငံတိုင်းရဲ့လွတ်လပ်ခွင့်ကိုဘယ်သူမှတားဆီးလို့မရကြောင်းတုံ့ပြန်ထားပါတယ်
ကောင်းတင်ဆက်နေတဲ့အမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာအစီအစဉ်ပါရှင်အခုတော့အင်ကာညဆွေးနွေးခန်းအစီအစဉ်ကိုထုတ်နေမှာပါမြန်မာနိုင်ငံရဲ့လက်ရှိစီးပွားရေးအခြေအနေကိုကြည့်ရင်ပြည်ရင်းစားသုံးမှုကျဆင်းနေတာကိုတွေ့ရပြီးဒါကိုပြန်တက်လာအောင်ဦးစားပေးလုပ်ဖို့လိုတယ်လို့စီးပွားရေးပညာရှင်တဦးကအကြံပေးပါတယ်ပြည်ပရင်းနှီးမြှုပ်နှံမှုတွေထွက်သွားတာမကောင်းပေမဲ့ထွက်သွားလို့လုပ်ငန်းတွေရပ်သွားတာတော့မဟုတ်ဘူးလို့ပုဂ္ဂလိကလုပ်ငန်းရှင်တဦးကလည်း VOE ကိုထောက်ပြပါတယ်။စီးပွားရေးပညာရှင်တဦးဖြစ်သူဦးတန်းဆိုးဘောကပေဒပုဂ္ဂလိကလုပ်ငန်းရှင်တဦးဖြစ်တဲ့ဒေါက်တာဆိုးထွန်းထွန်းနဲ့ကုကြော်ကြော်သိန်းကဆက်သွယ်မေးမြန်းပြီးဆွေးနွေးထားပါတယ်ရှင
်။ဒေါက်တာဆိုးနဲ့ဒေါက်တာဆိုးထွန်း VOE နဲ့အခုလိုမျိုးပါဝင်ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော်မေကွန်တစ်ခုကိုဆရာဦးတန်းဆိုးရဲ့ဆွေးနွေးချက်နဲ့ကျွန်တော်အရင်ဆုံးစလိုက်ချင်ပါတယ်။အဲ့ဒါကတော့ဒီလက်ရှိကတော့ဟာလာဒီလက်ရှိအနာယူထားတဲ့နာဆကပေါ့လေ။နာဆကအနေနဲ့ကတိုင်းပြည်မှာစီးပွားရေးကောင်းမွန်မှစီးပွားရေးလုပ်ငန်းတွေကောင်းကောင်းလည်ပတ်နိုင်မှပြောရရင်တော့စီးပွားရေးအခြေအနေကောင်းမှပဲဥချွေလမ်းကြောင်းကလည်းပို့ပြီးတော့အဆင်ပြေမယ်ဆိုတော့တို့ကိုယ်တိုင်လည်းသဘောပေါက်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်။ဆိုအဲ့လိုမျိုးစီးပွားရေးလုပ်ငန်းတွေပို့ပြီးတော့အဆင်ပြေဖို့စီးပွားရေးပို့ပြီးတော့ကောင်းလာဖို့ပေါ့နော်။ NASA ကဘက်ကနေပြီးတော့ဘယ်လိုများချင်းကက်ပြောဆိုလုပ်ကင်နေတာရှိတယ်လို့စောက်တန်းဆိုတိထားပါလေခင်ဗျ။
ကျွန်တော်တို့ရောချင်းကက်ပြောဆိုတာမျိုးတော့မရှိပါဘူး။မရှိကျွန်တော်တို့ level တော့မရှိဘူးပေါ့နော်။ဒါပေမဲ့ဒီစီးပွားရေးကတော့ခြေနေကတော့အားလုံးပြည့်တဲ့အတိုင်းတော်တော်လေးစူးစူးပါပါဖြစ်နေတာမျိုးတွေကြုံရတယ်เนาะအခုလက်ရှိကျွန်တော်မြင်ရတာကတော့ recovery plan လုပ်နေတဲ့အခါမှာဒီ SFO ချင်းငွေကိစ္စမျိုးတွေဖန်တီးတယ်လို့နောက်ပြီးတော့ FDI လာဖို့ဆွဲဆောင်တယ်လို့ကုန်သွယ်မှုလုပ်ငန်းတွေပြောင်းစူးစမ်းနိုင်တယ်အဲဒီရာလောက်တော့ကြားနေသိနေရတယ်ပေါ့เนาะအဲ့ဒီလောက်ပဲကြားပါသေးတယ်တကယ်ကတော့ပြင်မာတော့ဒီစီးပွားရေးတန်ခါရတဲ့လူတို့မြန်မာရှင်ဘလောက်တိုင်းတာကြီးကုစားမှုအစီအစဉ်ကြီးရတယ်လဲဆိုတော့ကျွန်တော်မသိရအောင်ပေါ့နော်ကျွန်တော်လည်း
ဟုတ်ကဲ့ပါဟုတ်ကဲ့ပါဆိုတော့ဟိုဆရာတော်ဆိုးထွန်းကတော့ကိုယ်တိုင်လေးလုပ်ငန်းရှင်ဖြစ်တယ်ဆရာတို့ပြည်တွင်းလုပ်ငန်းရှင်တွေကိုရောအဲ့လိုမျိုးစီးပွားရေးပို့ပြီးတော့ပြန်ပြီးတော့ကောင်းလာဖို့ကောင်းကောင်းလည်းပတ်နိုင်ဖို့ဘယ်လိုများချင်းကက်လှုပ်ဆောင်ပြောဆိုတာတွေရှိပါပြီလဲဆရာတော်ဆိုးထွန်
းဟောပါပေါ့ဒီစိုက်ပျိုးရေးတော့နည်းပတ်သက်ရင်တော့လည်းနည်းနည်းလေးတော့ဟိုကျန်တဲ့ကဏ္ဍထဲဆိုင်တော့နည်းနည်းပူအားထည့်ပြီးတော့တွေ့ရပါဘူးနော်ဟုတ်ကျန်တဲ့ကဏ္ဍကတော့တိတ်အားထည့်ရတော့မတွေ့ဘူးဆိုက်ပျိုးရေးမှာတော့ဒုတိယကကျွန်တော်ကတက်ကတော့ပဲပေါ့ပဲတဲ့ဘယ်နှန်းဆုံးဆိုတော့ဗီနီးယားနိုင်ငံတော့ကျွန်တော်က9နှစ်စာရောင်းဝယ်စာချုပ်ထုတ်တာတွေ့ရတယ်ကြီးလူကြီးပေါ့နော်ဒီကုတ္တဏ်ကြီးပဲမျိုးတော့2သိန်းခွဲပေါ့ဒါတော့ဒီဒေါ်စင်နာကစနေတဲ့တက်လုပ်ထားတာတွေ့တယ်ဒုတိယချက်ကတော့ကျွန်တော်တို့ကစံနဲ့ပတ်သက်ရတဲ့ဒါအရင်အစိုးရလက်ထက်ကလက်ကြံပေါ့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်စံနေ3သိန်းဒါတော့လည်းဒီကျွန်တော်တို့ကြီးလူကြီးစံနေ3သိန်းကိုလည်းကျွန်တော်တို့ကဒီသူပြဿနာရေးကြမှာပဲနိုင်ငံရေးကြက်တဲ့ကြမှာပဲရအောင်နိုင်ငံရေးနဲ့ဗန္ဓာရေးကြက်တဲ့ပေါ့နော်ဘာလို့ငွေကြေးနဲ့ပတ်သက်လဲကြက်တဲ့ရှိတယ်ပေါ့နော်ဒီဟာလဲဒီကြားထဲမှာတော့ကျွန်တော်တို့တသိန်းပြောင်းပို့နိုင်တယ်ပေါ့နော်ဒေါ်ဂျက်စစ်လည်းအခက်အခဲရှိတဲ့အချိန်ပါလေဒါအဲ့ဒီအချိန်မှာလည်းတို့ဒီ finance ပတ်သက်တဲ့ support တွေပေါ့သူစိုးရအနေနဲ့50 billion ကျွန်တော်ထုတ်ပြီးတော့ချီးပြီးတော့ကျွန်တော်ပို့နိုင်တယ်တွေ့ရပေါ့နော်နော်အဲ့ဒီကနောက်တစ်ချက်ကတော့ကျွန်တော်တို့ကဒါဒီလင်ကနဲ့စာရုပ်ထုတ်တဲ့ဟာပြီးခဲ့တဲ့ဟာတန်ချိန်တသိန်းခွဲစာရင်းတသိန်းနဲ့ပေါင်းစံတန်ချိန် 5,000 ပေါ့ဒီနေ့ကာလမှာ2023မှာကျွန်တော်ပို့ဒါလေးကတော့ဟိုတွဲတော့လေသူလုံးနိုင်တဲ့ဟာတော့လုံးတဲ့ဟာတော့တွေ့တာပေါ့နော်ဒါပေမဲ့အားလုံးချုပ်ပြီးပြောရင်တော့လေဒီနှစ်ခုဒါလေးလိုရိုက်လို့လေကနအားလုံးကြလာတော့မဟုတ်ဘူးနော်ကျွန်တော်တို့အတိုင်းကြီးကတော့အကြောင်းအရာနှစ်ခုစုံတာပေါ့ကျွန်တော်တို့ကကိုဗစ်ဖြစ်တဲ့ဟာလေဒါ international ကမ္ဘာမှာပေါ့ရိုက်ခတ်မှုဖြစ်တယ်ဒုတိယချက်ကလည်းကျွန်တော်ကဒါနိုင်ငံရေးအကြောင်းကျွန်တော်ဒီဘားနေဆန်ရှင်တွေများတဲ့အကြောင်းမို့ဝေကြီးစည်းစည်းမှုအခက်အခဲတွေရှိရအောင်ကျွန်တော်ပုံလေးရကဏ္ဍမှာဟုတ်ကဲ့တို့ကတော့
ဟုတ်ကဲ့ကျွန်တော်အဲ့ဒီခက်ခဲလေးတွေကျွန်တော်ဆက်သွားလိုက်ချင်ပါတယ်ဆရာဆိုတော့ခုနဆရာတော်ဆူတွန်းဆပြောထားလိုက်တယ်လို့ပဲလက်ရှိမှာကဟာလာနိုင်ငံတကာကလည်းပဲ PR တွေရှိနေတယ် အပြန်နဲ့ထဲမှာပဲပြည်တွင်းမှာလည်းပဲကျွန်တော်တို့အားလုံးသိတဲ့အခြေအနေတွေရရှိနေတယ်ဆိုတော့ဒီအခြေအနေတွေအောက်မှာပေါ့နော်နိုင်ငံတကာဖိအားရဲ့ပြည်တွင်းအခြေအနေတွေအောက်မှာရဲ့ဆိုတော့ဆရာဟူတန်းဆိုးအမြင်အရဆိုရင်ဟလာစီးပွားရေးလောကကအဓိကရင်ဆိုင်နေရတဲ့အခက်အခဲတွေလို့ဆိုရင်ဆရာဘာများအဓိကမြင်ထားပါလဲဆရာ
စီးစီးပွားရေးမှာအခုလက်ရှိမြင်နေရတဲ့အခက်အခဲကတော့တော့ပြည်တွင်းဝယ်ယူဟာတော့ domestic consumption ပေါ့နော်ပြည်တော်စားသုံးမှုတွေဟာလုံးဝနီးနီးကျနေကဒိုမက်စတစ်ကွန်ဆမ်ရှင်ကျတာကဒါပြည်တော်စားသုံးမှုကျတယ်ဆိုတာပြည်တော်မှာရှိတဲ့ဝင်ငွေမရှိလို့ကျတာဝင်ငွေဘာကြောင့်မရှိရလဲဆိုတော့ဒါလုံးလိမ့်မဲ့မရှိလို့ကျတာဒါဆက်ဆံလုံးလိမ့်မဲ့တွေဘာလို့များတာလဲဆိုတော့ဒါဒီ protection တွေရက်ဆိုင်လို့ပေါ့နော် local protection တွေရက်ဆိုင်လို့ဒါတော့တည်ကြဒီချက်ကြောင့်ကျတာပေါ့အဲ့တော့ policy ရဲ့ပြောဒီစီးပွားရေးကိုပြန်ပြီးတော့ recover ကုကယ်မယ်ပဲလုပ်တဲ့ချိန်မျိုးရှိဘူးပထမဆုံးကဒီကြက်တဲတဲ့နိုင်ငံတွေရဲ့အများသောအပြန်ဒါသူတို့စတင်တဲ့ဟာတွေကဘုတ်ကုန်လဲသူတို့အထိုက်လျောက်ဆက်ပြီးတော့စူးစမ်းနေတယ်ဒါပေမဲ့သူတို့ရဲ့ဟိုဟာစီးပွားရေး priority ပေါ့နော်စီးပွားရေးမှာအဓိကခန်းနာအရေးပါတာဆိုသူတို့ကလောက်တာနှစ်ခုပဲရှိတယ်နံပါတ်၁က domestic production ပေါ့ပြည်တွင်းကုန်စည်ထုတ်လုပ်မှုတွေမြင့်လာအောင်ပေါ့နော်သမှုလုပ်ငန်းတွေကနေပြီးတော့မှာထုတ်လုပ်မှုများဖြစ်အောင်စူးစမ်းမယ်ဒါတစ်ချက်ဒုတိယကအဲ့ထုတ်လုပ်လာတဲ့ကုန်စည်တွေကိုလူထုရာနေပြီးတော့မှဝယ်လိုအပ်ပေါ့ဝယ်လိုအပ်မြင့်အောင်လုပ်ရမယ်ဟာပေါ့အဲ့နှစ်ခုကတပြိုင်တည်းလှုပ်ကြတာများတယ်ပေါ့အဲ့နှစ်ခုကိုတပြိုင်တည်းလှုပ်ဖို့အတွက်ဆိုရင်ဘာလို့လဲဆိုတော့အစိုးရကနေပြီးတော့မှသူက policy ချလိုက်ပြီပေါ့နော်ဒါ ASEAN crisis ပြီးတဲ့နောက်မှာလဲ ASEAN ကြက်တဲပြီးတဲ့နောက်မှာလဲဒီ policy ပဲရရှိနိုင်ရတယ်တုံသွားတာပါပုဂ္ဂိုလ်ကတော့ကျွန်တော်တို့ရှိတဲ့ကျွန်တော်တို့နိုင်ငံမှာရှိတဲ့ဒီ agri ပေါ့ဗျာ agri နဲ့ရှိမဲ့ natural resource ရှိမဲ့ဒါပဲဒါပဲဦးစားပေးတာဒါပေမဲ့အလုတ်အကန်အများကြီးကိုဖန်တီးပေးနိုင်တဲ့ဟိုကပေါ့နော်အများကြီးကိုဖန်တီးပေးရတာဆိုတော့ SME လိုမျိုးဒီတော့ကထုတ်လုပ်မှုမြင့်အောင်လုပ်ရတာအဲ့ထုတ်လုပ်မှုကပြည်တော်ကစားသုံးမှုနဲ့ quality ပြောင်းပြန်ပြီး engage လုပ်တာပေါ့အဲ့ဒီ policy ကပဲအရေးကြီးတာပေါ့အဲ့ဒီ policy ကအရေးကြီးတဲ့အတွက်မြန်မာနိုင်ငံမှာရှိတဲ့စက်မှုစုံလေးတွေအသေးလေးတွေအများကြီးရှိမှာပါ SME စုံလေးတွေ SME တွေအများကြီးရှိပါဒီဟာတွေကိုတော့ကျွန်တော်တို့ကဟို supply chain ကြီးပေါ့ဒီတစ်ခုလုံးဖြစ်စီတစ်ခုလုံးမှာသွားပြီးတော့မှအစိုးရက facilitate လုပ်ပေးရမယ်ညှိနှိုင်းတာတွေလုပ်ပေးရမယ်လိုအပ်တဲ့ subsidy တွေပေါ့နော် subsidy တွေကူညီထောက်ပံ့မှုတွေပေးရမယ်ဒါက supply side မှာသူတို့လုပ်ပေးရမှာပေါ့ demand side မှာဆိုရင်ဒါပြည်သူလူထုကလည်းဟိုခုနပြောတဲ့အလုံးလက်မဲ့မရှိတော့ငွေမရှိတဲ့ခါကျတော့အဲ့တော့အဲ့ရောအိမ်ဆောင်သူတို့ကိုဘယ်လောက်လူမှုဖွံ့လို့ဘယ်လောက်ထောက်ပံ့တာလို့တော့ကျမကြီးစိတ်ဘလောက်ထောက်ပံ့တာဘူးလဲပြည်သူလူထုလည်းငွေထွက
်ငွေထက်ပြီးတော့လောက်အောင်လု
ပ်အဲ့ငွေထက်ပြီးမှပဲထုတ်လောက်တဲ့ဟာကိုသူတော့ဝယ်မှာဟု
တ်ဟုတ်ကဲ့ပါအ
ဲ့တော့အဲ့နှစ်ခုကညီနေမှရမှာပေါ့နော်ညီနေမှရမှာဆိုတော့အဲ့ဒီဟာကိုကျွန်တော်တို့ကအများအားအခုချိန်မှာတော့အဲ့လိုပဲလုံးရလိမ့်မယ်လို့ထင်တယ
်ဟုတ်ကဲ့ခင
်ဗျဒီတော့ပြောချင်တာက policy တစ်ခုကဒါ domestic ဖြစ်နေ domestic consumption ကိုမြင့်အောင်ဆွတ်တင်ရမယ်အဲ့ဒီ view ကိုကျွန်တော်စဉ်းစားရမယ်တတိယ
ဟုတ်ကဲ့ပါဟုတ်ကဲ့ကျတော့ရောဇုတ်တို့ကကြတော့ဒါကိုယ်တိုင်လည်းလက်တွေ့ထဲထဲဝင်ဝင်လုပ်နေတဲ့အခါကြတော့ရောဇုတ်တို့အဓိကဘာတွေများရင်ဆိုင်နေရပါလဲဆရာအခုလက်ရှိအခြေအနေမှာစီးပွားရေးလုပ်ဖို့အတွက်က
ဒီကတော့ခရဘန်ကင်းနဲ့ပတ်သက်တဲ့ပြဿနာပေါ့နော်ဒါတော့ရင်းနဲ့ဆိုင်တော့ရောကြတဲ့ဆိုမဲ့လက်ရှိအနေအထားဒီငွေထုတ်တဲ့ခက်ခဲရှိတော့ငွေကြေးလက်ပတ်တယ်ပေါ့နော်လက်ပတ်ဖို့အတွက်ခက်ခဲရှိတယ်နောက်ဘန်နေနေတဲ့ခုနပြောတဲ့ဒီသူတို့ရဲ့ချီးငွေနောက်ပုံမှန်ကျွန်တော်တို့အရေးကြရောင်းတဲ့ဟာတွေဒီမတော်ကားအစလေထုံးဆက်ဒီတမ်းမြောစာဘုဒ္ဓဆေးအရင်တော့ကျွန်တော်အကျွေးစနစ်ဆိုတာရှိတယ်အခုကဘုဒ္ဓဆေးတို့ပါလို့လေကျွန်တော်ကတမ်းမြောစာလည်းအကျွေးဝယ်လို့မရတော့ဒေသမားတွေအတွက်အခက်အခဲပုံဖြစ်တာပေါ့နော်တစ်ဖက်ကလည်းခုံဆေးတုံးကြီးလာတယ်ဒီဒေါ်လာဆေးတက်တဲ့အတွက်ကြောင့်မို့လို့ဖိတ်ချက်ချက်သမောကရတက်တဲ့အခါတမ်းမြောစာဒီဟာကြီးတယ်အဲ့မှာတစ်ခါအကျွေး credit မရှိတော့ဘူးနော်အကျွေးမရတဲ့အတွက်လက်ငင်းဝယ်ဖို့ကြောက်ရလဲဝေကြီးနဲ့ပတ်သက်ပြီးတော့ဘယ်ရင်းနေရငွေရနေတဲ့လူတွေပေါ့နော်အဲ့တော့သူတွေအဲ့ဒီဟာတွေကလည်းဓမ္မတွေအနေနဲ့ရောဆယ်တွေ့နေရတဲ့ပြဿနာပေါ့နော်ဟု
တ်
ပါဒုတိယချက်ရတယ်ခုနကဆရာဦးတန်းစိုးပြောသွားတဲ့အထက်မှာပါတယ်ပေါ့နော်အဓိကတော့ SMB လေးတွေအနေနဲ့လည်းသူတို့ကငွေတဲဟွာလဲငွေချေးရကျွန်တော်တိုင်းပြည်ကဒီခက်ခဲရှိတယ်ချီးငါဖို့အတွက်တိုးဝကြီးတယ်ဒီချိန်ကျတော့ပုံပြီးတော့ခက်တာပေါ့နော်ဒီခုနပြောတဲ့ဒီ finance institution တွေကလည်းအလုပ်တွေရပ်သွားတယ်တော့ဘန်ဒီကိုယ်တိုင်ကလည်းသူကရုံးခံနေရင်ဒီဒါဖြစ်တယ်ဖြစ်တယ်အဲ့တော့ဘလိုပဲပြောသူတို့အတွက်ကဒီငွေကြေးနဲ့ပတ်သက်တဲ့အခက်အခဲကပုံပြီးတော့ဝေးသွားတယ်။နောက်တစ်ဖက်ကလည်းအလုပ်ကံမတေချာမေးရမှုတွေကြောင့်ငွေချင်းငါပေးမဲ့ investor လုပ်မဲ့လူတွေအနေနဲ့လည်းနောက်ဆုတ်တာပေါ့။နောက်ဆုတ်လာပြီးသူတို့ငွေမာဖြစ်တဲ့ခုနရွှေတို့ဒေါ်လာတို့ခုနအင်ဂျင်မီဒါမျိုးပဲမြုပ်နေကြတယ်။လုပ်ငန်းမှာယင်းနှုတ်တဲ့အတွက် ကျွန်တော်ရှာပွေးရခဲ့တယ်ကိုယ်တည်းကပူခဲ့တဲ့ချိန်ဒီကာလမှာပူခဲ့တယ်ပဲအဓိကတော့ခုနပြောတဲ့ finance ပတ်သက်တဲ့ဟာတော့ကျွန်တော်ဘာမှဥစားပေးအခက်ခဲလို့ကျွန်တော်မြင်တာ
အဲ့အဲ့မှလေဘန်နဲ့ပတ်သက်လို့ကျွန်တော်ဆိုတော့ကျွန်တော်နည်းနည်းတော့ဖြန့်ပေးလိုက်ပြပါစီအခုနည်းနည်းလေးဘန်ကဟိုငွေပူပြီးတော့ပို့ထုတ်ပေးလာတယ်ဆိုလားလို့ဆရာအဲ့ဒါဟုတ်လား
ဟုတ်ပါတယ်လွန်ခဲ့တဲ့ဟိုဒီနေ့ပြည့်ပြီတော့ဒီနေ့လောက်ကာလမှာတော့ဟိုပြောရတော့ရအင်ဒီကေတာကြည့်တယ်ဆိုတော့ပါဆန်တွေကြည့်လိုက်တာရင်တော့အကောင့်ထဲမှာရှိရတယ်အကောင့်ပြင်မှာရှိတဲ့ပါဆန်တွေကများတာပေါ့နော်ဟို5 6 9 10လောက်ဖြစ်တယ်အခုကတော့ဟိုဒီ condition မှာမူတည်ပြီးတော့3 300ငွေတော့ဖြစ်တယ်နောက်ဆန်တော်များများလုံးဝအရင်တော့ကြတော့ငွေသားပဲအခုကတော့ကတ်စနစ်ကိုလက်ခံလာတယ်သူကကတ်တက်ထုတ်တယ်ဆိုရင်သူကဘန်နေနေနဲ့50ရင်းလုံးပြန်ပြီးရငင်းငွေထုတ်ပေးရလို့
ဟုတ်ကဲ့
နောက်ခုနကဘန်နေနေနဲ့လေအရင်တော့လုံးဝရက်ထားနေအခုတော့ပုံမှန်တပတ်ကိုဘယ်လောက်ပြန်ထုတ်တဲ့ဟာပေါ့ပြောရရင်တော့အချိန်ကာလတစ်ခုတည်းဖြစ်လာတာပေါ့
ဟုတ်ကဲ့လေလေငွေဟုတ်ကဲ့ပုံမှန်မဟုတ်သေးဘူးဆိုပေမဲ့နည်းနည်းလေးအချိန်တော့ပြန်ယူနေတဲ့သဘောရှိတာပေါ့ဆရာဟာလား
ဟုတ်တော့တော့ကျွန်တော်မဲတော့ရငင်းလုံးတော့65 90လောက်တော့ပြန်ပြီးတော့ပြန်လည်
ဟုတ်ကဲ့ဟုတ်ကဲ့ဆေဦးသန်းဆိုအခုကကျွန်တော်တို့တောက်လျှောက်ရှိလာခဲ့တဲ့ပြပရင်းနှီးမြှုပ်နှံမှုတွေပေါ့နော်ဟိုပြန်ပြန်ထွက်သွားနေကြတဲ့တရင်တွေကျွန်တော်တို့တွေ့နေရဥမာ Chevron တို့ Telenor တို့ Kirin တို့စသဖြင့်ပေါ့နော်ဆိုတော့အဲ့ဒီလူမျိုးထွက်သွားတဲ့ပြပရင်းနှီးမြှုပ်နှံမှုတွေနေရာမှာဟလာတခြားအစားထိုးဝင်လာမဲ့ပြပကနေပြီးတခြားအစားထိုးဝင်လာမဲ့ရင်းနှီးမြှုပ်နှံသူတွေလည်းပဲရှိချင်းရှိမဲ့ဒါမှမဟုတ်လေပြည်တွင်းကနေပြီးတော့ပဲဟလာထွက်သွားတဲ့လူတွေရှယ်ယာတွေကိုပြန်ဝယ်ပြီးတော့လုပ်ငန်းဆက်လုပ်မဲ့လူတွေရှိတယ်လို့လည်းပြောနေကြတယ်ဆိုအဲ့ဒီလိုနီးအားဖြင့်ဒီရင်းနှီးမြှုပ်နှံမှုတွေကိုရရှိမှာကြားကန်နိုင်မဲ့ကြားကန်နိုင်မဲ့အလားအလာရှိပါလားဆရာရင်းနှီးမြှုပ်နှံမှုတစ်ဆင့်ပြန်တက်လာနိုင်မဲ့အလားအလာရောရှိနိုင်ပါလားဆရာဘယ်လိုမြင်ပါလဲ
အာရှိပါတယ်ရှိတယ်ဆိုတာအဓိကတော့ policy level လူတွေကလေဒီဟာကိုဟိုထွက်သွားတဲ့ဒီ investment အနေနဲ့ပတ်သက်ပြီးတော့မှအဲ့ဒီဟာကိုစားထုတ်ဖို့ပေါ့နော်စားထုတ်ဖို့အတွက်ဆိုရင် policy level လူတွေကဒါတွေကိုကျွန်တော်အယူဆရဆိုရင်တေချာလေး monitoring လုပ်ပြီးတော့မှဒီနေရာကိုစားထိုးဖို့ဆိုပြီးတော့တကယ်ကို grand strategy ပေါ့နော်သူတို့ခေါင်းထဲမှာရှိသင့်တယ်လို့ထင်တယ်ဟု
တ်အဲ
့တော့မြန်မာနိုင်ငံမှာကြတော့ဟိုလူတော်တော်များများကဟိုကျွန်တော်ရေးတဲ့ဆောင်းပါးတွေမှာပါတယ်မြန်မာနိုင်ငံတော်တော်များများမှာပတ်စံတွေရှိကြတယ်မြန်မာနိုင်ငံမှာပတ်စံတွေရှိကြတယ်ဒါပေမဲ့ဒီပတ်စံကိုဘယ်လို allocation လုပ်ရမလဲဆိုတော့ကြတော့
ဘယ်နေရာမှာရင်းနှီးမြှုပ်နှံမလဲဘလူးတူးအောင်လုပ်မလဲ
အဲ့ဒါကြတော့မလုပ်တတ်ကြဘူးပတ်စံတော့ရှိကြတယ်အဲ့တော့မရှိရှိတဲ့ကကြတော့ဒီပတ်စံကိုတို့တော့ဘာပဲလုပ်လဲဆိုတော့မြင်းများမြက်ပြီးတော့ဟိုပါတော့ဟိုပေါ်လွယ်တဲ့ဟာပေါ့ရေပေါ်စီစီးပွားရေးပေါ်ရဥမာကားဝယ်မယ်ရေဝယ်မယ
်စိတ်ဝယ်မယ်ပြန်ရအ
ောင်ဒါပဲဒီအရာတွေလုပ်မယ်ဒါပဲလုပ်ကြတာလုပ်ကြတော့ဒီမြန်မာနိုင်ငံသားတွေတော်တော်များများမှာပတ်စံရှိတဲ့ဒီကျွန်တော်တို့ပြောရတော့ money ပေါ့ဗျာအဲ့ money ကိုကျွန်တော်တို့ကဘယ်လိုပုံပတ်လုပ်မလဲပေါ့ရေးဖြော်မလဲပေါ့အဲ့တော့အရေးပြောမယ်ဆိုရင်မြန်မာနိုင်ငံမှာဒီချိန်ဆိုရင်မှန်တယ်ပြောရင် stock market တွေ capital market တွေရှိနေတော့ဒါအကောင်းဆုံးချိန်ပေါ့အဲ့ဒီဟာတွေကို stock တွေပါရအောင်အ
ဲ့တော
့အဲ့ stock တွေကို stock market မှာ list လုပ်ဖို့ဆိုရင်ခုနပြောတဲ့ဗမာနိုင်ငံကနေပြီးတော့ထွက်သွားတဲ့ Kirin တို့ Chevron တို့ခုပြောတဲ့ဒီ company ကြီးတော်များများ Kirin Telenor တို့ပေါ့နော
်ဟုတ်ကဲ့
သူတို့ကထွက်သွားလို့ရှိရင်သူတို့ထွက်သွားလို့ရှိရင်ဒီ share ဟို share ပိုင်ရှင်တွေတော်များများသူတို့ကြိုက်တဲ့လူကိုသူရှယ်ရောင်းမရအောင်
ကြောင်းမရအောင်
နိုင်ငံကနိုင်ငံမှာရှိတယ်ဒါ principle ပေါ့နော
်အဲ့
တော့ဒီနိုင်ငံမှာမူရင်းနိုင်ငံမှာရှိတယ်ဒီရှယ်ရောင်းစိတ်ဝင်စားတဲ့နိုင်ငံတော့အရင်ရောင်းရတာခင်ဗျားရောင်းလိုက်တဲ့ရှယ်ရောင်း percentage block ကိုမြန်မာနိုင်ငံတော့ပြန်ပေးရမယ်ပြန်ပေးရမယ်ဆိုရင်အာမျိုးရှိတဲ့အတွက်ရွှေပြိုင်းပြူလာမျိုးသူတို့ဝယ
်ဟုတ်ပါတယ်ရွှေပြိုင်း
ရွှေပြိုင်းပြူကဒါလို့ရမလဲဆိုတော့ stock market မှာသူကအဲ့တော့တင်ပြီးတော့မှာရှယ်ရောင်းတစ်ခုချင်းပြန်ရောင်းအောင်ရှယ်ရောင်းတစ်ခုတစ်ပေါင်းပေါ့ဗျာအဲ့တော့ဆိုရင်ဒီပစ္စည်းကဒီထဲမှာလဲနေရော
ဟုတ်ကဲ့
အဲ့ဆိုရင်ဒီရဲ့ CY ထွက်လာတဲ့အမြတ်တွေကိုလည်းပြည်သူလူတွေစားလို့ရတာပ
ါဟုတ်ကဲ့
ဒါမျိုးကိုကြည့်နေတဲ့ဒီ policy maker ကတော့ထိုင်ကြည့်နေဖို့လိုတာပါနော
်ဟုတ်ကဲ့
ဒါဆိုတော့ဒီနိုင်ငံသားတွေထွက်သွားတာတော့ပါလို့ဆိုတာကျွန်တော်တို့ဖြည့်ရှင်းရတဲ့နည်းလမ်းတစ်ခုလိုမြင်ပ
ါဟုတ်ကဲ့ခင်ဗျတော်တော်ဆိုးထွန်းရောဆရာဒီ unity ပြည်နှိမ့်မှုနဲ့ပတ်သက်ပြီးတော့ထွက်သွားတာဒီထွက်သွားတဲ့နေရာမှာအစားထိုးဝင်ဖို့ပြည်တွင်းလုပ်ငန်းရှင်တွေကဝင်နိုင်ဖို့ဆရာတို့အမြင်ပါရောဘယ်လိုရှိပါလဲဆရာကိုယ်တိုင်လုပ်ငန်းရှင်တူညီနေ
တပတ်ကတော့ခဏတော့ဒီဘထွက်သွားတာတော့လေကျွန်တော်တို့အနေနဲ့တော့မကောင်းဘူးဗျFDI ရှိရတော့အခုတိုင်းပြည်ကပိုပြီးကောင်းတယ်ပေါ့နော်။ဒါပေမဲ့လည်းထွက်သွားလို့လေလုပ်ငန်းတွေရပ်သွားတော့မဟုတ်ပါဘူး။ဒုတိယရုပ်ရည်စဉ်းစားရင်ထွက်သွားရတယ်ပဲ။ရပ်သွားရတော့မဟုတ်ဘူး။ဘာလို့လဲ။ဆရာတို့ပြောသလိုပေါ့။အဓိကဟန်ဒိုဘာလုပ်လိုက်တာ
။ဟုတ်ကဲ့ခင်ဗျာ
။ထွက်သွားလို့တရင်တော့ရဆက်တွေဖုန်းတွေပိတ်သွားတာမဟုတ်ဘူး။နောက်တစ်ယောက်ပေါ့ပြီးသွားတာပေါ့နော်။ပထမတော့ LeBron ကနိုင်ငံက invest လုပ်တဲ့လူကိုရောင်းဝင်
တာပဲ။ဟုတ်တယ် M1
ဟုတ်လား policy အတိတ်ရတော့သူကတော့ဒီရွှေပြိုင်ပြူပေါ့ဘာပြီးပြက်ကဒီရုပ်ရည်ရွှေပြိုင်ပြူကုမ္ပဏီ ဟိုကျွန်တော်ထည့်ဖို့အတွက်တော့ဟိုလုပ်နေလို့ကျွန်တော်ကြားရပါတော့ဟုတ
်ကဲ့အ
ဲ့တော့ဟိုဒါတော့လေဟိုဘာပဲလဲဆိုတော့သူကတော့ပြန်ညှိသွားတာပါကျွန်တဲ့ကုမ္ပဏီကုန်လုံးရဲ့အဲ့လိုပေါ့သူတယ်လို့ရှယ်ဘရွန်လို့ထွက်တယ်လို့ပြောတယ်နောက်လူကဝမ်းတာပေါ့သူကရေနံကရှာတော့တာခက်တာထွက်နေရရောင်းလုံးနန်းနန်းထွက်သွားရင်တော့ဘလူကမယူရင်မြမရေနံတပါးတက်မွေးဆိုတာတိတ်နိုင်မှာတော့သူကတကူတော့ဟိုလိုမှုပေါ်ရှယ်ဟာ 10% တော့ပဲရှိရတယ်ဟိုကသူဘလူကမယူတယ်ဆိုတော့သူကကောက်သိမ်းပြီးတော့ပတ်စံကောက်ထဲနေရယ်ရှိတာပဲ
။
ဟောတူးရဲ့နေရာမှာ risk များတာရင်းနေကဟိုကျွန်တော်တို့ထီထိုးသလိုပဲတွေးပြီးဆိုရင်တော့သူနှစ်အကန့်တကရှိတယ်။သူတို့ကြီးပါလေဒီဟာလဲအချိန်ကလာတော့အရင်ကြီးကျော်နေပါပြီကျွန်တော်တီးတော့လို့ထတ်ထုတ်လို့တော့၄-၅ဆန်နေပေါ့တော့ပုံကုန်ကန်နည်းဖြစ်နေတယ်ဖြစ်မှာပါ။အเจ้าရတော့အများကြီးပေါ့ကျွန်တော်ကစီဝိုင်းသမားတွေအနေနဲ့တွေးတဲ့ပုံစံတော့သူကနိုင်ငံရေးအပြင်ဘောတခြားအချက်တွေပါပါပါကိုပြောရတာ ਨੇ ခက်တယ်
ဟုတ်ကဲ့ဟုတ်ကဲ့
ဒါဆာတူဟိုစီဟိုစီစေဝါခင်မာလာတူးတဲ့ဟာပဲလေအဲဒီကိုလုံးလုံးခဲ့
တာ
ကိုစု
ဟုတ်တယ်ဟုတ်တယ
်အားနေပဲရှိရသူလို့တာကြာပြီလေ
ဟုတ်တယ်
တချို့ investment တွေပေါ့ကားပါကားစက်ရုံဟာမျိုးဆိုတဲ့ဟိုအရင်ကောင်ကူက98နေရစတဲ့စက်ရုံတွေရှိရဂျပန်စက်ရုံတွေဟောတော့ပြောရတာကအခုမှထွက်ပါလားဆိုဘယ်လိုထွက်မလဲဟိုတော့ရတော့လေဟိုအကြောင်းရတော့အများကြီးပါဟိုတို့ရတခါကြတော့လေတချို့ရငိုညင်းလက်တူပေါ့အချိန်ကောင်းလုံးထွက်လိုက်တာမျိုးတွေရှိတယ်
ချင်းပေးပြီးတော့ဆွေးနွေးပြည်တယ်ဇောက်တန်းဆိုးကျွန်တော်ဆိုးသွန်းဥစလုံးကိုဒီပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကုချွတ်ချွတ်သိန်းတင်ဆက်နေတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုကျမတို့နားဆင်ကြည့်ရှုရပြီးရဲ့နောက်မှာတော့ကဘာတလွားခီးသွွားအစီအစဉ်ကိုတင်ဆက်မှာပါအီတလီနိုင်ငံကကဘာကျော်ဘတ်ချီဆိုတဲ့ဟေးဇယ်သီးအရသာချောကလက်တွေရဲ့တက်တန်းနှစ်ပေါင်း100ကြာတဲ့အထိကဘာတဝမ်းချောကလက်ကြိုက်သူတွေကိုဆွဲဆောင်ထားနိုင်ပါတယ်။လျှို့ဝှက်ချက်ကဘာလဲဆိုတာကိုမဆုမြတ်မွန်ကကဘာတလွားခီးသွွားအစီအစဉ်မှာပြောပြမှာပါရှင်။အီတလီနိုင်ငံအလဲပိုင်းကပီရူဂျီနာမြို့မှာ1900ခုနှစ်ထဲကတည်ထောင်ထားတဲ့ပီရူဂျီနာချောကလက်ကုမ္ပဏီရှိပါတယ်။ဒီချောကလက်ကုမ္ပဏီကကဘာကျော်တဲ့ဘာချီဆိုတဲ့ချောကလက်ကလေးတွေထုတ်လုပ်နေတာအခု2022ခုနှစ်ဆိုရင်အနှစ်100ရှိနေပါပြီ။လိုအီဇာစပါညိုလီဆိုတဲ့ဆွန်ဦးတီထွင်အမျိုးသမီးကချောကလက်ကုမ္ပဏီအတွက်ထူးခြားတဲ့ချောကလက်အရသာကို1922ခုနှစ်တုန်းကဖန်တီးပေးခဲ့တာဖြစ်ပါတယ်။ဘာနဲ့မှမတူတဲ့ချောကလက်တွေလုပ်မယ်ဆိုပြီးအရသာကိုရောချောကလက်ပုံစံကိုပါတမှုထူးအောင်သူကတီထွင်ခဲ့ပါတယ်။အီတလီလိုအနမ်းများလို့အဓိပ္ပာယ်ရတဲ့ဘာချီချောကလက်တွေကို1922ခုနှစ်ထဲကအခုအနှစ်100ကြာတဲ့အထိကဘာတဝမ်းကိုထုတ်လုပ်တင်ပို့ရောင်းချနေရပါတယ်။ပီရူဂျီနာမြို့ကိုလာလေသူတွေဆိုရင်တော့ပီရူဂျီနာချောကလက်ကုမ္ပဏီကထုတ်တဲ့ဘာချီချောကလက်လေးတွေကိုအိမ်အပြန်လက်ဆောင်အဖြစ်မပါမဖြစ်ဝယ်သွားကြလိမ့်ရှိပါတယ်။
Conosco da quando ero piccola è una garanzia assoluta.
ဒီမှာကလေးဘဝတည်းကစားလာတာဆိုတော့ကောင်းတယ်ဆိုတာသိပြီးသားပါလေ။ဘာချီချောကလက်မှမဟုတ်ပါဘူး။ပီရူဂျီနာချောကလက်စက်ရုံကထွက်သည်မချောကလက်တိုင်းရဲ့အရသာစိတ်ချရပြီးသားလေ။အဲ့ဒါကြောင့်အိမ်ပြန်လက်ဆောင်တွေပေးဖို့လာဝဲတာပေါ့သူတို့ချောကလက်တွေကတကယ့်ကိုကောင်းပါရဲ့
မူလပါချီချောကလက်တုံးလေးတွေရဲ့ပထမထူးခြားချက်ကအရသာဖြစ်ပါတယ်စားလိုက်တာနဲ့ရှားပေါ်မှရင်ပျော်သွားမဲ့ချောကလက်အပျော်စားကိုဟေဇယ်သီးတွေနဲ့ရောလုပ်ထားပြီးတော့အဲ့ဒီအပေါ်ကနေဟေဇယ်သီးတစ်လုံးလုံးကိုပါထပ်ပြီးထည့်ထားပေးပါတယ်ကိုကိုအရသာပိုခဲတဲ့ dark chocolate ကိုအခွန်အဖြစ်မာမာလေးလုပ်ပြီးအပေါ်ကနေမှန်ထားတာဖြစ်ပါတယ်ဒါကြောင့်လဲသူ့ရဲ့အတုံးပုံက၄တောင်မကျအဝိုင်းမကျဖြစ်နေတာပါဒီကြစီထုတ်ပိုးထားတဲ့ချောကလက်တုံးလေးတွေတိုင်းမှလည်းချစ်ချင်းမြတ်တာကိုဖော်ကျူးတဲ့စာတမ်းလေးတွေကိုထည့်ထားပေးတာကဘာချီချောကလက်ရဲ့နောက်ထပ်ထူးခြားချက်ဖြစ်ပါတယ်။2022ခုနှစ်မှာစတင်ထုတ်လုပ်ခဲ့တဲ့တကိုက်စားအရွယ်ချောကလက်တုံးလေးတွေဘလောက်နိုင်ငံကမှရေကပန်းစားခဲ့တယ်လဲဆိုတော့1939ခုနှစ်ရောက်ချိန်မှာတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာပီရူဂျီနာချောကလက်စက်ရုံကွဲကိုဖွင့်လှစ်နိုင်ခဲ့တဲ့အထိဖြစ်ပါတယ်။ဘာချီချောကလက်ထုတ်လုပ်တဲ့ပီရူဂျီနာချောကလက်ကုမ္ပဏီကိုဆွစ်ဇာလန်နိုင်ငံက Nestle ကုမ္ပဏီကြီးက1988ခုနှစ်မှာဝယ်ယူခဲ့ပါတယ်။ကမ္ဘာတဝန်းလူကြိုက်များတဲ့ဘာချီချောကလက်လေးတွေကိုမူလလုံနည်းအတိုင်းဆက်လက်ထုတ်လုပ်ခဲ့တာမှတနစ်ကိုချောကလက်တုံးပေါင်းတန်း80ကျော်ထုတ်လုပ်ပြီးကမ္ဘာတဝန်းကိုတင်ပို့ရောက်ချနေရဆဲဖြစ်ပါတယ်
။ Beh, guarda, ne facciamo veramente moltissimi. Si può immaginare che produciamo circa 1400 baci al minuto.
ကျွန်တော်တို့လုပ်ခဲ့တဲ့ချောကလက်ပေါင်းမနည်းတော့ပါဘူး။တမနစ်ကိုဘာဂျီချောကလက်1400ထုတ်လုပ်ပါတယ်။တနစ်ကို6လ9လလောက်ထုတ်လုပ်တယ်ဆိုတော့စားသုံးသူတွေစီဘယ်လောက်များတဲ့ချောကလက်တွေရောက်တယ်လဲဆိုတာတွေ့ကြည့်နိုင်ပါတယ်
။မြစ်တာတွေနဲ့ဖန်တီးထားတယ်လို့ပြောတဲ့ဘာဂျီချောကလက်လေးတွေကိုဒီနေ့အထိပီရူဂျီနာဆက်ရုံမှာထုတ်လုပ်နေသူတွေကဂုံယူစွာနဲ့ကိုထုတ်လုပ်နေကြတာပါ။
È bellissimo perché quando tu vai in giro e sapere che baci
Tomorrow I'll like the baci chocolate တွေကဒီကမ္ဘာလုံးကိုရောက်တယ်ဆိုတာသိနေရတာကိုကသိကိုစိတ်ကျေနပ်ဖို့ကောင်းပါတယ် ကျမကခီးတွေခဏခဏထွက်တက်တော့ဘဲကူပဲရောက်ရောက်ဗက်ဂျီချောကလက်တွေရောင်းတာတွေ့ရရင်သိပ်ဝမ်းသာရပါတယ်။ပုံပြနေတဲ့ချောကလက်တုံးကတော့ကျမအတွက်လှနေတာမျိုးပါ။ချောကလက်ဝယ်သူတွေပျော်နေကြတာမြင်ရရင်ကိုကျမတကယ်ကိုစိတ်ချမ်းသာရပါတယ်
။လွန်ခဲ့တဲ့အနှစ်တရာတည်းကဗာချီချောကလက်တွေထုတ်လုပ်လာတဲ့ပရူဂျီနာကုမ္ပဏီကိုနိုင်ငံတကာကုမ္ပဏီကြီးဖြစ်တဲ့ Nestle ကအခုပိုင်ဆိုင်နေဆိုပေမဲ့အီတလီနိုင်ငံသားတွေကတော့ကမ္ဘာတဝန်းရောက်တဲ့သူတို့ရဲ့အီတလီချောကလက်အတွက်ဂုဏ်ယူကြပါတယ်။
Beh, penso che sia una cosa abbastanza prestigiosa.
Brugina Chocolate Company ကတကဘာလုံးကိုတင်ပို့နေရတဲ့ budget chocolate တွေထုတ်လုပ်တာအနှစ်တရာရှိပါပြီဆိုတာ Brugina မြို့အတွက်လည်းသိခုံယူစရာဖြစ်ပါတယ်။ company အတွက်ရောမြို့အတွက်ရောကျွန်တော်တို့ဒီသားအတွက်ပါဂုဏ်ယူစရာပါ
။အရသာထူတဲ့တကိုက်စာ chocolate တုံးလေးတွေနိုင်ငံဆောင်ရောက်တဲ့အထိအောင်မြင်အောင်ဖန်တီးခဲ့သူ Luisa Spagnoli ရဲ့စွမ်းဆောင်ရည်ကိုအီတလီမှာတလီတစားအတိအမှတ်ပြုကြပါတယ်။သူဟာနောက်ပိုင်းမှာ fashion designer တယောက်အနေနဲ့အဝတ်အထည်တွေကို design တွင်ဖန်တီးခဲ့လို့ဒီနေ့အထိလဲအီတလီနိုင်ငံမှာနာမည်ကြီးတဲ့ fashion အမှတ်တံဆိပ်တစ်ခုဖြစ်ပါတယ
်။ Il ruolo della Spagnoli è un ruolo estremamente dinamico e è veramente pioniera di quella che sarà
Spagnoli ha perso un titolo တဲ့သူလို့ပြောရမှာပါ။အခုခေတ်မှာအမျိုးသမီးစုဦးတီထွင်လုပ်ငန်းရှင်ဆိုတာပေါ်လာအောင်လမ်းဖောက်ခဲ့သူတယောက်လို့တောင်ပြောလို့ရပါတယ်။အဲ့ဒီချိန်တုန်းကကုမ္ပဏီတစ်ခုရဲ့ကြီးကဲတွေထဲမှာအမျိုးသမီးတစ်ယောက်ကိုတွေ့ရရင်တော့အထူးဆန်းဖြစ်တဲ့အချိန်မျိုးမှာသူကကုမ္ပဏီပုတ်ဖွဲ့တဲ့ပါခဲ့ပါတယ်။ချောကလက်တွေရတာထူအောင်ဘယ်လိုဖန်တီးမလဲ။ Fashion Witch တွေကိုဘယ်လိုဖန်တီးထုတ်လုပ်မလဲ။ထုတ်လုပ်မှုပိုင်းအဆင်ပြေအောင်ဘယ်လိုလုပ်မလဲ။စာရီအားလုံးကိုသူကပဲကြီးကျက်လုပ်ကင်ခဲ့တာပါ။တကယ်ကိုခင်မီအတွေးမြင်ရှိတဲ့စုဦးတီထွင်လုပ်ငန်းရှင်တစ်ယောက်ဖြစ်ပါတယ်။
အီတလီနိုင်ငံအလယ်ပိုင်းပရူဂျီနာမြို့မှာ1922ခုနှစ်ကစတင်ထုတ်လုပ်ပြီးဒီကနေ့အထိကမ္ဘာနိုင်ငံဆောင်ကချောကလက်အယောင်ဆိုင်တွေမှာရောင်းနေကြတဲ့ဗာချီချောကလက်လေးတွေဟာချစ်ချင်းမြတ်တာကိုပြသတဲ့ချောကလက်တုံးလေးတွေအဖြစ်နဲ့အသိအမှတ်ပြုခံထားရပါတယ်။ဗာချီချောကလက်တုံးလေးတွေနဲ့တွဲပါတဲ့ချစ်ချင်းမြတ်တာကိုဖော်ကျူးတဲ့စာကြောင်းလေးတွေကိုလည်းအီတလီဘာသာအပြင်တခြားဘာသာစကားတော်တော်များများနဲ့ဖတ်နိုင်ကြပြီဖြစ်ပါရဲ့ရှင်။ကျွန်မဆင်းရဲမော်ပါ။
ဒါကတော့မဆုမြတ်မုံတင်ဆက်တဲ့ကဘာတလွားခီးသွားစီစဉ်ပါရှင်အခုတော့တည်င်းချင်းချုပ်ကိုကုစော်မိုးကျော်ကပြောပြမှာပ
ါယူကရိန်းနိုင်ငံအရှိဘက်ခြမ်းကခွဲထွက်ကြောင်းကြေညာထားတဲ့ဒုံနဲ့နဲ့လူဟန်ဒေသတွေကိုတီးခြားလွတ်လပ်တဲ့နိုင်ငံတွေအဖြစ်ရုရှားသမ္မတဗလာဒီမာပူတင်ကအတိမတ်ပြုလိုက်တဲ့အပေါ်တုံ့ပြန်တဲ့အနေနဲ့အမေရိကန်နဲ့အနောက်မဟာမိတ်နိုင်ငံတွေကဒဏ်ခတ်ရေးယူမှုတွေကြေညာလိုက်ပါတယ်အမေရိကန်အစိုးရကတော့ရုရှားဘဏ်နှစ်ခုနဲ့အစိုးရငွေတိုက်စာချုပ်တွေကိုပိတ်ဆို့အရေးယူလိုက်ကြောင်းအင်္ဂါနေ့မှာပဲကြေညာခဲ့ပါတယ်။ရုရှားအစိုးရကိုအနောက်နိုင်ငံတွေရဲ့ဗန်နာရေးစနစ်ကနေဖယ်ရှားလိုက်တဲ့သဘောပါ။ရုရှားအစိုးရအနေနဲ့အနောက်နိုင်ငံတွေကနေငွေရှာလို့ရတော့မှမဟုတ်သလိုအမေရိကန်နဲ့ဥရောပဈေးကွက်မှာအကျွေးစနစ်နဲ့ကုန်သွယ်권လဲရတော့မှမဟုတ်ပါဘူးလို့အင်္ဂါနေ့ကအင်ဗျူတော်မှာသမ္မတဂျိုးဘိုင်ဒန်ကပြောဆိုသွားတာပါ။ယူကရိန်းကနေခွဲထွက်ကြောင်းကြေညာထားတဲ့ဒေသနှစ်ခုကိုရုရှားကလွတ်လပ်တဲ့နိုင်ငံတွေအဖြစ်အသိအမှတ်ပြုလိုက်တဲ့အပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကစစ်တင်ဝေဖန်လိုက်ကြပြီးကန္တမန်ရေးနည်းနဲ့အပြေရှားဖို့ကိုလည်းတိုက်တွန်းနေကြပါတယ်။ယူကရိန်းပေါ်တိုက်ခိုက်တာဟာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးရဲ့အချုပ်အခြာအာဏာနဲ့ကုလသမဂ္ဂရဲ့ဗရင်ညင်ကိုတိုက်ခတ်ရာရောက်တာကြောင့်ပြင်းထန်တဲ့တုံ့ပြန်မှုတွေနဲ့ငြင်းငြင်းဆန်းဆန်းရင်ဆိုင်ရမှာဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးလင်ဒါသောမတ်ဂရင်းစီကတနင်္လာနေ့နောက်ပိုင်းမှာပြောဆိုခဲ့ပါတယ်။ရုရှားရဲ့လုံရဟာကုလသမဂ္ဂဗရင်ညင်ကိုစန့်ကျင်ရာရောက်ပြီးယူကရိန်းရဲ့အချုပ်အခြာအာဏာကိုထိပါရာရောက်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကယူဆကြောင်းလဲကြေညာပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာတရုတ်တန်အမတ်ကြီးကတော့သက်ဆိုင်သူတွေအားလုံးထိန်းသိမ်းဆောင်ရွက်ကြဖို့နဲ့ကျိုးချောင်းစီလျော်တဲ့အဖြေရှာကြဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။ဥရောပသမဂ္ဂနဲ့ဗြိတိန်ပြင်သစ်နိုင်ငံတွေကလည်းရုရှားရဲ့လုံရအပေါ်ပြစ်တင်ရှုံချလိုက်ကြပြီးဖိတ်ဆို့တန်ခတ်မှုတွေနဲ့တုံ့ပြန်မဲ့အကြောင်းပြောဆိုပါတယ်
။ကုဆောမှုကြပါရှင်။တည်င်းချင်းချုပ်ကိုပြောပြသွားတာပါ။ဗုဒ္ဓဘုနေ့နေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နေ့နဲ့6နိုင်ကနေ9နိုင်အထိဒါရိုက်တင်ဆက်ခဲ့တာပါ။ညပိုင်းရေဒီယိုရုပ်သံစီစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ပါ။အတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Derek Smith ပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်တဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ BND ရဲ့အသွေတွေကနေကင်းဝေးကြပါစေရှင်။ကျမအင်ဂျင်နိုင်ပါ။Thank you.
This program has come to you from the Voice of America, Washington.